Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသာရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ30ရက်အင်္ဂါနေ့ည9:20အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီညပဲသတင်းတွေကိုကိုအောင်လင်းနဲ့အတူကြီးညာပေးမှာပါအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီမှုအတွက်တက်မှတ်ရဲ့နောက်ဆုံးရဖြစ်တဲ့ဒီကနေ့မှာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံ6နိုင်ငံကြားဆွေးနွေးမှုတွေကိုဆက်ပြီးလုပ်နေပါတယ်။ဒီဝါလီခံရတော့မဲ့အခြေအနေနဲ့ကျုံးနေရတဲ့ဂရိနိုင်ငံမှာဒီကနေ့လည်းဘန်တွေကိုဆက်ပြီးပိတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံကလူနေရပ်ကွက်ပေါ်မှာတော့စစ်ဖက်သုံးလေယာဉ်တစ်စင်းပြတ်ကျခဲ့တဲ့အတွက်လူပေါင်း49ဦးတည်းမနည်းသေဆုံးခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလပိုင်
။ပါပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်ကြတဲ့စန္ဒပြလှုပ်ရှားမှုကိုကျောင်းသားတွေဦးဆောင်ပြီးဒီကနေ့မှာလှုပ်ဆောင်ခဲ့ပါတယ်။
ဒီကရဖွဲ့စည်းပုံပြင်ဆင်ရေးကာလမှာကျွန်တော်တို့ကပြည်သူစန္ဒပြည်သူရဲဖွဲ့စည်းပုံပြင်ဆင်မှုပြောနေကြပြည်သူကပြောနေကြအဲ့ကာလမှာကျွန်တော်တို့က
ဆန္ဒပြကြောင်းသားတူဖြစ်တဲ့ကိုရဲစာနီကပြောသွားတာပါအဲ့ဒီနောက်မှာတော့ကိုကံဘက်ကစစ်ရှောင်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေရခိုင်ပြည်နယ်ရေဘေးတင်ပြည်သူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုအမြန်ဆုံးလုပ်ဆောင်ဖို့လွှတ်တော်ကိုယ်စားလှယ်တွေကအရေးကြီးအဆိုတင်သွင်းတဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လင်ဦးကကြီးညာပေးကြမှာပါရှင်
အီရန်နျူကလ িয়ার အရေးပြီးပြည့်စုံတဲ့သဘောတူညီချက်ရအောင်မူလသတ်မှတ်ထားတဲ့အချိန်ဖြစ်တဲ့ဒီကနေ့အင်္ဂါနေ့မှာပဲအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ရဲ့ဆွေးနွေးပွဲတွေကိုပြန်ပြီးတက်ဖို့အတွက်အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်ဟာအော်စတြီးယားနိုင်ငံဗီယက်နာမြို့ကိုပြန်ရောက်သွားပါပြီ။ပြန်ပြီးတိုင်ပင်ဖို့အတွက်တနင်္ဂနွေနေ့ကအီရန်ကိုပြန်သွားခဲ့တဲ့ဝန်ကြီးဇရစ်ဟာနေမကောင်းပြားကနေပြန်ပြီးနယ်လန်ထူလာပြီးဖြစ်တဲ့အီရန်နျူကလ িয়ার ညှိနှိုင်းရေးမှူးအလီအက်ဘာဆလီဟီနဲ့အတူရောက်လာတာဖြစ်ပါတယ်။ပြန်ရောက်လာတဲ့ဝန်ကြီးဇရစ်ဟာအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအပြီးမှာတော့ဒီခါမှာရှင်ဒီတွေ့ဆုံမှုအပြီးမှာတော့ဆွေးနွေးမှုကောင်းကောင်းလုပ်နိုင်ခဲ့ပါတယ်လို့ဝန်ကြီး Kerry ကပြောပါတယ်။ Mr. Salehi ကနေမကောင်းတဲ့ကြားကပဲအခုလိုဆွေးနွေးပွဲတက်ရောက်ဖို့တရောက်လာတာဟာဒီညနေဆွေးနွေးမှုတွေအတွက်အီရန်ဘက်ကဘယ်လောက်အလေးနဲ့ထားတယ်ဆိုတာပြနေပါတယ်လို့ Mr. Zarif ကပြောကြားကြောင်းအီရန်အစိုးရသတင်းတွေကဖော်ပြပါတယ်။ဒါအပြင်ဒီညနေဆွေးနွေးပွဲမှာပါဝင်တက်ရောက်လာတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့နိုင်ငံရေးတန်ဋိဌာန်ချမှုလိုအပ်နေပြီးဒီလိုချမှတ်မှုရှိမှနှစ်ဖက်လက်ခံနိုင်တဲ့ရေရှည်ခံမဲ့ဆုံးဖြတ်ချက်ကိုချနိုင်မယ်လို့လည်းပြောပါတယ်။ဒီကနေ့အင်ကာနေဟာပြည်ဆောင်မှုရှိတဲ့သဘောတူညီချက်တရက်ကိုချမှတ်ဖို့အတွက်သတ်မှတ်ထားတဲ့ရက်ပါ Iran နဲ့ P5+1 လို့ခေါ်တဲ့ကုလသမဂ္ဂအမေရိကန်ဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ဟာ Iran ကနျူကလ িয়ার လက်နက်ထုတ်နိုင်စွမ်းကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့ Iran ပေါ်ချထားတဲ့အရေးယူမှုတွေကိုရှော့ချပေးရေးအတွက်သဘောတူညီချက်တစ်ခုရအောင်စူးစမ်းနေကြတာဖြစ်ပါတယ်။အခုအနေထားအတိုင်းဆိုရင်တော့ဒီဆွေးနွေးပွဲကိုရက်အနည်းငယ်ဆက်ပြီးပြုလုပ်ရနိုင်တယ်လို့ညှိနှိုင်းဆွေးနွေးသူတွေကအခန့်မှန်းနေကြပါတယ်။
ဒီဆန်ငွေကြေးရန်ပုံငွေဖွဲ့ IMF ကိုပေးစရာရှိနေတဲ့အကျွေးဒေါ်လာတန်ပေါင်း1800ကိုပြန်မဆက်နိုင်တော့ပဲတရဝင်းဒီဝါလီခံရမယ်ဖြစ်နေရင်ဆန်နေရတဲ့ Greece နိုင်ငံမှာဒီကနေ့လက်ပံတွေကိုဆက်ပိတ်ထားပါတယ်။တိုင်းပြည်ရဲ့စီးပွားရေးအလားအလာတွေမရေမရာဖြစ်နေရချိန်မှာပဲ ATM ငွေထုတ်ဆက်တွေမှာပတ်စံထုတ်နိုင်တဲ့ဘဏ်ကတ်တွေမရှိကြတဲ့ပင်စင်စားတွေတပတ်စာရက်တည်နေအောင်ငွေထုတ်နိုင်မှုအတွက်ကတော့နိုင်ငံတော်ကဘဏ်ကွဲပေါင်း1000လောက်ကိုပြန်ပွင့်ပေးသွားမယ်ကြောင်းဒီကနေ့စောပိုင်းမှာပဲ Greece ဘဏ်ဓာရေးဝန်ကြီးကကြေညာခဲ့တာပါ။ဂရိနိုင်ငံအတွက်ဥရောပသမဂ္ဂ EU ကချမှတ်ထားတဲ့ချိုးယံချွေတာရေးအစီအစဉ်အသစ်ပေါ်လူမှုဆန္ဒခံယူပွဲကိုတော့ဇူလိုင်လ5ရက်နေ့မှာကျင်းပဖို့အစီအစဉ်ထားပါတယ်။ဂရိဝန်ကြီးချုပ် Alexis Press ကတော့မဲဆန္ဒရှင်တွေသာထောက်ခံမယ်ဆိုရင်ဆန္ဒခံယူပွဲရလဒ်ကိုလေးစားလိုက်နိုင်မယ်အကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်း EU ရဲ့အစီအစဉ်တွေကိုကိုယ်တိုင်ဆန့်ကျင်နေတဲ့ဝန်ကြီးချုပ်ကတော့ပြည်ရင်ပြောင်းလဲရေးအစီအစဉ်တွေကိုအကောင့်ထဲပေါ်မဲ့သူကသူ့ရဲ့လက်ဝဲစွန်းဆွေးရမှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။ဂရိနိုင်ငံအတွက်ဗန်ဒိုင်းအကူအညီဖြင့်ဒေါ်လာဘီလီယံနဲ့ချီပြီးချင်းဝေသိပေးဖို့အပြန်အလှန်အနေနဲ့ဂရိနိုင်ငံကပြည်ရင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့ဥရောပကျေးရှင်နိုင်ငံတွေကတောက်ဆိုထားကြတာပါဂရိနိုင်ငံမှာဗန်လုပ်ငန်းတွေပြုတ်ကွဲတော့မယ်လို့စိုးရိမ်မှုတွေနဲ့တူ ATM ငွေထုတ်ဆက်တွေမှာအကန့်အသတ်နဲ့သာငွေထုတ်ခွင့်ပြုခဲ့တဲ့အစီအစဉ်သစ်တွေမနေ့လုံးကပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာငွေကြေးနဲ့အစုရှယ်ယာဈေးကွက်တွေမှာဈေးနှုန်းတွေကျဆင်းသွားပါတယ်
ပြင်သစ်နိုင်ငံ Lion မှာရှိတဲ့ American တန်းငွေဆက်ယုံမှာ ောက်ကြနေအတိုက်ခိုက်ခံရမှုဟာ IS Islamic စစ်သွေးကြွအဖွဲ့ရဲ့ထင်ရှားတဲ့လုံနေကြလုပ်ရတွေဖြစ်ကြောင်းပြင်သစ်အစိုးရရှေ့နေ François Molansa ပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုကိုလှုပ်ဆောင်မယ်လို့တန်ကြားရှိသူ Yasin Salhiya သူ့ရဲ့အလုပ်ရှင်ကိုခေါင်းဖြတ်ပြီးဒဏ်ငွေဆက်ရုံကိုတိုက်ခိုက်ချိန်မှာအကြမ်းဖက်လိုတဲ့ဆန္ဒနဲ့လှုပ်ဆောင်ခဲ့တာလို့အစိုးရရှေ့နေကဒီကနေ့ပြောကြားလိုက်ပါတယ်။သူဟာအလုပ်ရှင်ကိုခေါင်းဖြတ်ပြီးခေါင်းကိုလူအများမြောင်စီးဥ်မှာချိတ်ခဲ့တယ်လို့သူ့ကိုစစ်ဆေးချိန်မှာပြောကြားခဲ့ကြောင်းလည်းပြောပါတယ်။ Salhi ကိုတိုက်ခိုက်မှုအပီတိတ်မကြခင်မှာပဲအကြမ်းဖက်လုပ်ရအတွက်တန်တရားရှိမှုနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့ကိုတောက်ကြနေကဆက်ယုံတဲ့သူ့ကားနဲ့ဝင်တိုက်ပြီးပောက်ကွဲမှုဖြစ်အောင်လှုပ်ဆောင်မှုနဲ့လည်းတန်တရားရှိတာဖြစ်ပါတယ်။တောက်ကြနေတိုက်ခိုက်မှုအပြီးမှာပြင်သစ်နိုင်ငံက Rhone Alps ဒေသအတွက်လုံခြုံရေးအဆင့်ကိုသမ္မတ François Hollande ကအမြင့်ဆုံးအဖြစ်တုံ့ပြန်သတ်မှတ်ခဲ့ပါတယ်။
အဲစစ်သွေးကြွတွေကပထမဆုံးအချိန်ဖြစ်စီးရဲနိုင်ငံမှာအမျိုးသမီးတွေကိုကောင်းဖြတ်တက်လိုက်တဲ့အကြောင်းစီးရဲရေးလှုပ်ရှားသူတွေကပြောပါတယ်စီးရဲနိုင်ငံအရှေ့ပိုင်းကဒီယာအဇော့ပြည်နယ်မှာအောက်လန်းပညာသုံးတယ်ဆိုတဲ့ဆွဆွဲချင်းနဲ့အမျိုးသမီးတွေကိုခင်မွန်းတယ်ရင်းနဲ့တူကောင်းဖြတ်တက်ခဲ့တာလို့လည်းဗြိတိန်ခြေဆိုင်စီးရဲရေးလူခွင့်ရေးစောင့်ကြည့်အကဲခတ်ဖွဲ့ကပြောဆိုခဲ့ပါတယ်လွန်ခဲ့တဲ့နှစ်ကစလို့ကာလီဖိတ်အစ္စလမ်နိုင်ငံတော်ထူထောင်မယ်ဆိုပြီးကြေညာထားတဲ့အဲစစ်သွေးကြွတွေကွပ်မျက်ခဲ့သူပေါ့ဟာအခုချိန်ထိဆိုရင်အရသာ1800နီးပါးပါဝင်လူပေါင်း3000ကျော်သွားပြီလို့လည်းဒေသခံဆက်သွယ်ရေးနဲ့ဆက်သွယ်ပြီးစီးရဲနိုင်ငံတွေကအခြေအနေကိုစောင့်ကြည့်အကဲခတ်နေတဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့ကပြောဆိုခဲ့တာပါနိုင်ငံခြားသားသတင်းတောက်တွေအကူအညီပေးရေးဝန်ထမ်းတွေပါဝင်စီးရဲနိုင်ငံမှာလူမျိုးများကိုကောင်းဖြတ်တက်ခဲ့တာတွေနဲ့အတူအဲစစ်သွေးကြွအဖွဲ့တော်ကတော့ကောင်းဖြတ်တုတ်တင်တဲ့လုပ်ရမျိုးဟာအသေးစမ်းတော့မဟုတ်ပါဘူး
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကညပယ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Indonesia နိုင်ငံ Sumatra ကျွန်းပေါ်ကလူနေရပ်ကွက်တစ်ခုမှာစစ်ဖက်တပ်ယူပို့ဆောင်ရေးလေယာဉ်ဒဇင်ပြတ်ကျတဲ့အတွက်လူ49ဦးတဲ့မင်းနေတေဆုံးသွားတယ်လို့ Indonesia တာဝန်ရှိသူတွေကပြောပါတယ်။ Hercules C-130 လေယာဉ်ဟာ Indonesia နိုင်ငံရဲ့တတိယအကြီးဆုံးမီဒန်မြို့ကအိမ်နှလုံးနဲ့ဟိုတယ်တစ်လုံးပေါ်ကိုဒီကနေ့နေ့လယ်ပိုင်းကပြတ်ကျသွားတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြပါတယ်။ပြတ်ကျသွားတဲ့လေယာဉ်မီးလောင်နေတဲ့ပုံတွေပြတ်သွားတဲ့အိမ်တွေနဲ့ကားတွေကနေမီးခိုးလုံးကြီးတွေထွက်လာတာကိုရပ်ယူထားတဲ့ပုံတွေကိုလူမှုဆက်သွယ်ရေးအင်တာနက်စာမျက်နှာတွေမှာတွေ့ရပါတယ်။အင်ဒိုနီးရှားလေတပ်ရဲ့အဲ့ဒီလေယာဉ်ပေါ်မှာလူ113ယောက်ထိလိုက်ပါသွားတယ်လို့ဒေတာရင်းသတင်းတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။တည်ဆုံသူအရေအတွက်ထပ်ပြီးတိုးလာဖို့ရှိတယ်လို့ခန့်မှန်းထားပြီးလေယာဉ်ပြတ်ကျမှုကြောင့်မြေပြင်မှာလူဘယ်နှယောက်တည်ဆုံပြီးဘယ်နှယောက်ဒဏ်ရာရတယ်ဆိုတာအသေးချာမသိရသေးပါဘူး။တာဘိုပော့တာဘိုပရော့ဖ်အင်ဂျင်လေးလုံးတက်လေးရင်ဟာမြို့နီးလေးစစ်တစ်ခုကနေပြန်တက်သွားပြီးမိနစ်ပိုင်းအကြာမှာပဲပြတ်ကျသွားတာလို့စစ်ဖက်ပြောခွင့်ရတူကပြောပါတယ်။ဘာဖြစ်မှန်းမသိတဲ့ဆက်ပိုင်းဆိုင်ရာချုပ်ရင်းမှုကြောင့်လေးစစ်ဘက်ကိုပြန်လှည့်ဖို့လေးရင်ကြိုးစားပြီးတဲ့နောက်ပြတ်ကျသွားတာလို့ဒေတာရင်းသတင်းတွေမှာပြောပါတယ်။2012ခုနှစ်ဇွန်လကဂျကာတာမြို့တော်လူနေရပ်ကွက်တစ်ခုမှာဂျက်လင်းတစင်းပြတ်ကျတာကြောင့်လူ7ယောက်တေဆုံးတဲ့ဖြစ်ရပ်ပါဝင်မကြာခင်နှစ်တွေအတွင်းအင်ဒိုနီးရှားစစ်ဖက်လင်းပြတ်ကျတဲ့ဖြစ်ရပ်ဟာအတော်များများရှိခဲ့တာပါ
တနင်္ဂနွေမှာဆိုးရွားကိုကြီးညိုပြစ်အောင်လှုပ်ဆောင်မှုဆွဆွဲခြင်းနဲ့ဖက်ဆီခံထားရတဲ့ဒီမိုကရေစီလှုပ်ရှားသူចောင်းသား14ယောက်ကိုပြန်လွတ်ပေးဖို့ကုလသမဂ္ဂနဲ့ထိုင်းနိုင်ငံမှာရှိတဲ့ဥရောပသမဂ္ဂ EU ရုံးခဲ့တွေကဒီကနေ့ပဲတောင်းဆိုလိုက်ကြပါတယ်။ဘန်ကောက်မြို့ကဒီမိုကရေစီကြောက်တိုင်မှာပြီးခဲ့တဲ့တောက်ကြနေတဲ့ကငင်းကျဲစွာဆန္ဒပြခဲ့တဲ့ចောင်းသားတွေပေါ်ရာဇဝတ်ចောင်းနဲ့တရားစွဲဆိုထားတာတွေကိုချက်ချင်းယုံသိမ်းဖို့ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံး OHCHR ရဲ့အရှိတောင်အရှာရုံးခွဲကထိုင်းဆိုးရွားကိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါ။ဖက်ဆီခံထားတဲ့ចောင်းသားတွေအနေနဲ့အများပြည်သူရှိရနေရာတွေမှာဆန္ဒမပြဖို့အစိုးရကိုစန့်ကျင်တဲ့စုဝေးပွဲတွေမလုပ်ဖို့တားမြစ်ချက်တွေကိုဖောက်ပြမှုနဲ့ထောင်နှံ9နှစ်အထိအပြစ်ပေးခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။နိုင်ငံသားတွေနဲ့နိုင်ငံရေးလွတ်လပ်ခွင့်နိုင်ငံတကာဥပဒေတွေကိုအတိအမှတ်ပြုလက်ခံထားတဲ့တိုင်းပြည်တစ်ခုဖြစ်တဲ့ထိုင်းနိုင်ငံဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြင်းငြင်းစွာစုဝေးခွင့်တွေကိုခွင့်ပြုဖို့တာဝန်ရှိတယ်လို့လည်း OHCHR ကကြေညာချက်မှာဖော်ပြထားတာပါ။ထိုင်းနိုင်ငံမှာရှိတဲ့ EU ရုံးခွဲကလည်းចောင်းသားတွေကိုအရေးယူဖို့ကြိုးပမ်းနေတာစိတ်နှောက်ရှက်ဖြစ်စရာလုပ်ရဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။
American စားသောက်ကုန်လုပ်ငန်း KFC ကဒီကနေ့ရန်ကုန်မြို့မှာဆိုင်ဆဖွင့်ခဲ့ပြီးစိတ်လှုပ်ရှားဆာလောင်နေကြတဲ့ရာနဲ့ချီတဲ့ပရိသတ်တွေကအားပေးခဲ့ကြပါတယ်။နေ့လယ်ဆိုင်မဖွင့်ခင်ကတည်းကဝယ်ယူအားပေးမဲ့ပရိသတ်တွေကတန်းစီနေခဲ့ကြတာပါ။လာရောက်အားပေးသူတွေက KFC ကောင်းမွန်ကြောင်းပြောဆိုကြတယ်လို့ကြွက်ကြော်တွေဆိုဒါခွက်တွေကိုကိုင်းပြီးဓာတ်ပုံအမျိုးမျိုးရိုက်သူတွေနဲ့ဆိုင်ထဲမှာစီကားနေခဲ့ပါတယ်။ မြန်မာနိုင်ငံမှာဆစ်ဆွာအုပ်ချုပ်မှုအဆုံးသတ်ခဲ့တဲ့2012ခုနှစ်ကုန်ကစပြီးအမေရိကန်နဲ့ဥရောပတက်မကကအရေးယူတန်ခတ်မှုတွေလျှော့ချလာတာနဲ့အမျှအနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံသူတွေဝင်ရောက်လာတဲ့ထဲမှာ KFC လည်းပါပါတယ်။ American company တွေထဲက Chevrolet, Ford, Coca-Cola နဲ့ Pepsi company တွေကလည်းမြန်မာနိုင်ငံမှာလာရောက်ဖွင့်လှစ်နေကြတာဖြစ်ပြီးမြန်မာနိုင်ငံရဲ့စီးပွားရေးကြီးထွားနှုန်းဟာ2015ခုနှစ်မှာ 8.3 ကျပ်နှုန်းတိုးလာမယ်လို့ခန့်မှန်းထားပါတယ်။
ဤဘူလာယောဂကင်းစင်တဲ့တိုင်းပြည်ဖြစ်မေလာ9ရက်နေ့ကလေးကကြေညာထားတဲ့လိုက်ဘေးရီးယားနိုင်ငံမှာအသက်18နှစ်အရွယ်အမျိုးသား2ရဲ့အလောင်းမှာဤဘူလာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တဲ့ကြောင့်ပထမဆုံးအကြိမ်ယောဂပိုးပြန်လည်တွေ့ရှိမှုဖြစ်ခဲ့ရပါတယ်။လိုက်ဘေးရီးယားကျန်းမာရေးဝန်ကြီးဌာနဒုဝန်ကြီးတိုဘတ်နဲဆွက်ရှ်ကတော့ထိတ်တလန့်မဖြစ်ဖို့ဒီကနေ့ပဲတိုက်တွန်းခဲ့တာပါ။သေဆုံးသူရဲ့ရုပ်အလောင်းကိုလုံလုံချုံချုံချက်ချက်နနသင်းကျူပြီးဖြစ်တယ်လို့ကွယ်လွန်သူနဲ့ထိတွေ့ဆက်ဆံခဲ့ဘူးသူတွေကိုလည်းစေဝင်တဲ့အဖွဲ့တစ်ဖွဲ့ကခြေရာခံစစ်ဆေးနေပြီလို့ပြောဆိုခဲ့ပါတယ်။တက်စကရနေရဲ့မြို့သားပြီးခဲ့တဲ့ဗုဒ္ဓနေ့ဇွန်လ24ရက်နေ့ကပဲကွယ်လွန်သွားတာလို့လည်း AP သတင်းတပုတ်ကဖော်ပြခဲ့တာပါ။ Ebola ရောဂါတန်းအဆိုးအဆုံးခံခဲ့ရတဲ့ဂီနီနဲ့ဆီယာလွန်ရောနိုင်ငံတွေရဲ့နေဆက်တွေနဲ့လှမ်းဝေးတဲ့မာဂရီခရိုင်မှာသေဆုံးသွားတာလို့လည်းဆိုပါတယ်။သေဆုံးသူဟာခီးသွားစဉ်ယောဂါကူးစက်ခံရတာဟုံပုံဆိုတာကိုလည်းကြွန့်ကျင်သူတွေစစ်ဆေးနေတယ်လို့လိုက်ဘေးရီးယားဒုတိယကျန်းမာရေးဝန်ကြီးကပြောဆိုသွားပါတယ်။သေဆုံးမှုဖြစ်ပွားခဲ့တဲ့မာဂရီခရိုင်ဟာလိုက်ဘေးရီးယားနိုင်ငံရဲ့မြို့တော်မော်ရိုဗီးယားတောင်ဘက်ကီလိုမီတာ50လောက်အကွာမှာရှိပြီးအပြည့်အစုံအလေးစိတ်အနည်းမှတည်ရှိနေတာဖြစ်ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတော့ယောဂါအသစ်ဖြစ်ပွားမှုတက်မှန်မတွေ့ရှိရတော့တာရပောင်း42ရက်ကြာမေလ9ရက်နေ့ကပဲလိုက်ဘေးရီးယားနိုင်ငံမှာ Ebola virus ယောဂါကင်းရှင်းသွားပြီဖြစ်တဲ့အကြောင်းကြေညာထားတာလည်းဖြစ်ပါတယ်။
တဘောင်ဝဘေးအန္တရာယ်ကိုရင်ဆိုင်မှုအတွက်တောင်မြောက်ကိုရီးယားနှစ်နိုင်ငံပူးတွဲလှုပ်ဆောင်တင်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးဌာနကအင်ကာနေ့မှာပြောကြားလိုက်ပါတယ
်။အင်ကာနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့ကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်သွားပါမယ်။ပထမဦးဆုံးအနေနဲ့တော်ရရှင်နေနားဆင်ရမှာတော့လွတ်တော်တဲ့စစ်တပ်ကိုယ်စားလှယ်တွေ25ရာခိုင်နှုန်းပါဝင်ခွင့်ပေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တဲ့စန္ဒပြလှုပ်ရှားမှုကိုចောင်းသားတွေဦးဆောင်ပြီးရန်ကုန်မှာဒီကနေ့ပြုလုပ်ခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ရေးအဆိုပြုချက်ကိုလွတ်တော်မှာမအောင်မြင်ဖြစ်ခဲ့တဲ့နောက်ပိုင်းအခုလိုចောင်းသားစန္ဒပြမှုတွေဖြစ်ပေါ်လာတာပါ။စုံစမ်းမေးမြန်းထားတဲ့မာခင်ဖြူထွေးကပြောပြပါမယ်။
လူလူကရွေးကောက်တင်မြောက်တာမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းလွှတ်တော်ထဲမှာပါဝင်ခွင့်ပေးထားတဲ့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာပြည်သူ့ဆန္ဒနဲ့အညီရေးဆွဲထားတာမဟုတ်ပဲလူတစုတစ်ဖွဲ့ရဲ့ကောင်းစားရေးကိုအခြေခံရေးဆွဲထားတဲ့ဖွဲ့စည်းပုံဖြစ်လို့ဒါကိုလက်မခံနိုင်ဘူးလို့ဒီနေ့ရန်ကုန်မြို့မှာလမ်းလျှောက်ချီတက်ဆန္ဒပြကြတဲ့ကျောင်းသားတွေကပြောပါရယ်ပြည်သူ့ဆန္ဒဒီမိုကရေစီစံချိန်စံညွန်းနေရမည်သို့၍ဒီဖွဲ့စည်းပုံပြည်စည်းရေးကိုဆက်လက်တောင်းဆိုသွားမယ်လို့ဦးဆောင်ဆန္ဒပြចောင်းသားလူငယ်တဦးဖြစ်တဲ့ကိုရဲစာနေကပြောပါရယ်
ဒီကရဖွဲ့စည်းပုံပြင်ဆင်ရေးကာလမှာကျွန်တော်တို့ကပြည်သူဆန္ဒပြည်သူရဲဖွဲ့စည်းပုံပြင်ဆင်မှုပြောနေကြပြည်သူကပြောနေကြအဲ့ကာလမှာကျွန်တော်တို့ကကတော်လာ25ရာခိုင်နှုန်းပေါ့ဗျာပြည်သူဆန္ဒကိုလည်းအရင်မပြေမနေတဲ့တော်တခုလုံးကနေပြီးကန့်ကွက်နေကြဗျာအထူးသဖြင့်ကျွန်တော်တို့ဒီရောခံမှုတွေဒီလိုတွေမဟုတ်ဘဲနဲ့ဟိုဥပဒေကဟိုဖရီးဘုံနောက်ရှိဖရီးဘုံကမတရားယူထားတဲ့25ရာခိုင်နှုန်းတောက်တော့25ရာခိုင်နှုန်းကပြည်ဆန္ဒနဲ့အညီမဟုတ်ဘဲနဲ့ဒီတူဟိုတူတယောက်တစ်ဖွဲ့တစည်းရဲ့သူတို့ရဲ့အားထားလာမယ့်အဖွဲ့စည်းရဲ့အကျိုးစီးပွားကိုကြည့်ပြီးတော့ပြည်ဆန္ဒကိုငြင်းပယ်နေရအောင်ကျွန်တော်လက်သက်မခံဘူးလေအဲ့တော့ကျွန်တော်တို့ကဒီခေါင်းမိုးမျိုးတက်ကိုကျိုးတာကိုရုံးကြတာ
။ညနေ3နာရီလောက်ကစပြီးတင်ကြီးစေးကနေစုလီအထိကျောင်းသားတွေနဲ့ပြည်သူတွေပါဝင်ပြီးလမ်းလျှောက်ချီတက်ခဲ့ကြတာမှာအနာဘန်တွေဘက်ကအင်အားသုံးဟန်တာတွေရှိခဲ့တယ်လို့ကိုရဲစာနေကပြောပါတယ်။
နားမှာကျွန်တော်တုံးကတော့အပိတ်ခံရတယ်။ဒီကအခုဆိုရင်ကျွန်တော်တို့ဒီနားမှာဆိုရင်ကျွန်တော်တို့ဒီဒိုင်းတွေရဲတွေကကျွန်တော်တို့အင်အားတုံးပြီးတော့ဒီမှာလည်းရေသက်ဖွဲ့ကကျွန်တော်တို့အင်အားတုံးပြီးတော့အကျပ်ဖတ်ပုံစံမျိုးပြုတ်တော့ကြာ။ဒါမှကျွန်တော်တို့ဖောက်ထွက်လာခဲ့တယ်ပေါ့ကျွန်တော်တို့လည်းကျွန်တော်ပြနေမှာအကြောင်းတွေအများကြီးပါတယ်ကွာ။ကျွန်တော်တို့ကညံ့ကသွားဟိုဒင်းကဖြတ်သားဖို့ကျွန်တော်ပြောတဲ့ခါလာမှာဒီကကျွန်တော်လည်းတူချက်မယ်ဆိုတော့တွန်းလာတယ်ကြာ။ကျွန်တော်ရုံးဆက်ခံပဲကြာ။ကိုကြီးရောက်ရှိတာမရှိတာဆိုတော့အမစဉ်းစားကြည့်အောင်ကျွန်တော်မျိုးသမီးတွေကအကြောင်းတွေအဲ့တုံးတော့ဗျာကျွန်တော်ပြောနေတာကနှစ်တန်းတုံးလောက်ထားပြီးတော့လေဒိုင်းရတဲ့တန်းလူဝတ်တန်းနောက်မှနောက်နောက်ဒီတန်းအမှုကနှစ်တန်းတုံးလောက်ကိုကျွန်တော်တို့အင်အားတုံးပြီးမူကားတော့ကျွန်တော်တို့တူတာလေဘာလို့ဆိုနိုင်ငံတော်ခွေချိုးပေါက်တယ်ဗျာကျွန်တော်တို့ပဲခံစားရတယ်ကျွန်တော်တို့ကတော့
ဆန္ဒမပြခင်နှုံးကတော့ဒီဆန္ဒပြပွဲအတွက်အာဏာပိုင်နေရှိမှကြိုတင်ပြီးတော့ခွင့်ပြုချက်ယူခဲ့တာရှိသလား
ကျွန်တော်တို့ကအဲ့ခွင့်ပြုချက်ယူရဆိုကိစ္စကိုကျွန်တော်တို့ကယုံကြည်မရှိဘူးဗျာပြင်နေပြောဘာလို့ကျွန်တော်တို့ကကျွန်တော်နိုင်ငံတော်ခွေကဒါဒီကြိုင်နဲ့လို့ရပါတယ်ညနေကစူးလို့ရပါတယ်ညနေကဖော်ပြလို့ရပါတယ်ညနေကဖော်ကြည့်ပိုင်လို့ရှိရတော့ဒါနိုင်ငံသားခွေကမူရခွေက အဲ့တော့ကျွန်တော်တို့သူစုဖွဲ့မှာကျွန်တော်တို့သွားပြီးတော့ဘုဘခွင့်ပြုတဲ့အကြောင်းကြီးမှာလောက်ရဆိုတာကျွန်တော်နိုင်ငံသားခွင့်ပြုအဲ့လိုလောက်ရမယ်အရာလို့မဟုတ်ဘူးလို့ကျွန်တော်ထင်တယ်လေအဲ့ကျကျွန်တော်တို့ဒီကြောင်းမကြီးကျွန်တော်ဆောက်လုပ်ခဲ့တဲ့စိတ်ခံမှန်ကကျွန်တော်တို့အားလုံးကျွန်တော်တို့အဲ့လိုခွင့်ပြုတင်လို့ဒါလုံးမရှိတော့ကျွန်တော်တင်မှာမဟုတ်လေ
လောလောဆယ်မှာတော့ဒီဆန္ဒပြပွဲနဲ့ပတ်သက်လို့ကျောင်းသားဆန္ဒပြသူတွေကိုအရေးယူတာမျိုးဖန်ဆီးတာမျိုးမကြားသေးပါဘူးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာလူထုကရွေးကောက်တင်မြှောက်တာမဟုတ်ပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်တဲ့စစ်သားကိုယ်စားလှယ်25ရာခိုင်နှုန်းပောင်ခွင့်ပေးထားတာကြောင့်စစ်တပ်ရဲ့ပါဝင်ချုပ်ကံမှုအခမ်းအနားကိုဖယ်ရှားပေးဖို့နိုင်ငံရေးပါတီအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာပါစစ်ဆိုးရဦးဆောင်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ကလွှတ်တော်မှာ25ရာခိုင်နှုန်းယူထားတာအပြင်တခြားဒီမိုကရေစီစံနှုန်းတွေနဲ့မကန့်ညီတဲ့ပြဋ္ဌာန်းချက်တွေကန့်သတ်ချက်တွေရှိနေတာကြောင့်ဒါကိုပြင်ဆင်ပေးဖို့ကြိုးပမ်းမှုတွေရှိနေတယ်လို့ပဲဒီပြီးခဲ့တဲ့သတင်းပတ်တုန်းကလည်းလွှတ်တော်အတွင်းမှာဒီဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်နဲ့ပတ်သက်ပြီးတော့မဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒါပေမဲ့လွှတ်တော်အမတ်25ရာခိုင်နှုန်းရဲ့ထောက်ခံချက်မရရှိခဲ့တာကြောင့်ဒီအဆိုပြုချက်မအောင်မမြင်ဖြစ်ခဲ့ရပါတယ်ရှင
်မခင်ဖြူထွေးပြောပြသွားတာပါအခုတော့နောက်သတင်းတပုတ်အနေနဲ့ကိုပန်းဘက်ကအခြေအနေတွေကိုနားဆင်ရမှာပါမြန်မာအစိုးရကကိုကန့်ဒေတာမှဆက်ပြီးထိုးစစ်ဆင်နေပြီးကိုကန့်ဒေတာအတော်များများကိုလည်းထိန်းချုပ်ထားပြီးဖြစ်ပေမဲ့လည်းဒုက္ခသည်4,000ကျော်လောက်ကတော့နေရက်ရင်းကိုမပြောင်းနိုင်ကြသေးပါဘူးလောက်ကင်ဒေတာဘက်ကိုပြန်လာခဲ့တဲ့ဒုက္ခသည်တွေအတွက်လည်းစားနပ်ရိက္ခာပြက်လက်မှုတွေရှိနေပါတယ်ကိုကန့်ဒေတာစစ်အုပ်ချုပ်ရေးအဆုံးသတ်ပြီးအခြေအနေပုံမှန်ရောက်နိုင်ဖို့လည်းလွတ်တော်အမတ်တွေကနှစ်ဖက်စလုံးကိုတိုက်တွန်းနေကြတာပါမတင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင
်ဟုတ်ကဲ့ပါရှင်ကိုကန့်ဒေတာတဝိုက်မှာမြန်မာတမတော်နဲ့ကိုကန့်လက်နက်ကင်တက် MNDAA တို့တိုက်ပွဲဖြစ်နေတာ9လနီးပါးရှိလာပြီဖြစ်ပေမဲ့ဒီကနေ့အထိလဲတိုက်ပွဲတွေကဆက်ပြီးတော့ရှိနေသေးပါကိုကန့်လက်နက်ကင်တက်ဖက်ကတစ်ဖက်သားအပြစ်ခတ်ရက်စဲတဲ့အကြောင်းကြီးညာခဲ့ပြီးမြန်မာအစိုးရဘက်ကလည်းတရားဝင်မဟုတ်တဲ့လက်နက်နဲ့ငြိမ်းချမ်းရေးလဲလှယ်ဖို့ဆိုပြီးတော့ပြောဆိုခဲ့တာပါဒါပေမဲ့နှစ်ဖက်တို့အကြားမှာတော့အပြစ်ရက်နိုင်မဲ့အလားအလာအခုချိန်ထိမရှိသေးဘူးလို့ကိုကန့်လက်နက်ကင်တပ်ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်ဒီနေ့ကတော့ကျွန်တော်နေပိုင်းထိတော့လက်နက်ကြီးနဲ့လမ်းပစ်နေတယ်ပြောချားပါတယ်29ရက်နေ့နဲ့28ရက်နေ့တုန်းကတိုက်ပွဲဖြစ်ပါတယ်ပြင်းထန်ပါတယ်ခင်ဗျဖြစ်တဲ့နေရာကတော့ကျွန်တော်ဒီ BB110 နဲ့ BB111 ရဲ့ကြားမှာပါခင်ဗျကျွန်တော်ကိုကန့်ဒီဒေတာလိုနာမည်ကတော့ရန်လောစိုက်လို့ခေါ်တယ်အဲ့ပတ်ဝန်းကျင်မှာဖြစ်ပါတယ်လက်နေကြီးနဲ့ရင်ပစ်ပါတယ်လက်နေကြီးနဲ့ပစ်ပြီးတော့နေ့တိုင်းလိုတော့ပစ်ပါတယ်လက်နေကြီးဒါပေမဲ့28ရက်နေ့28ရက်နေ့တော့လည်းစိတ်တယ်ဗျပူပြီးတော့စိတ်တယ်လက်နေကြီးနဲ့ပစ်ပြီးတော့သူတို့ကဒီကြီးတက်မိပင်ကြီးတက်ထိုးပါတယ်ကျွန်တော်တို့ထိုးစစ်လာဆင်လာပါသူတို့ရဲ့လူရင်အားတော့နေရာကြော်ကြော်လို့ရှိမှတယ်ဗျနေ့ရက်လုံးအဲ့လိုပါပဲ
သမနာရုံးဝင်ကြီးဦးလာထွန်းကကိုကန့်လက်နက်ကင်တက်တို့အနေနဲ့လက်နက်နဲ့ငြိမ်းချမ်းရေးလဲလှယ်ဖို့ကမ်းလှမ်းချက်တွေကိုကိုကန့်စစ်ရှောင်ဒုက္ခသည်တွေကနေတဆင့်ကမ်းလှမ်းခဲ့တာဖြစ်တယ်လို့လောက်ကင်လွှတ်တော်အမတ်ဦးကျော်နေနိုင်ကပြောပါတယ်။ဒါပေမဲ့ကိုကန့်တို့ဘက်ကတော့အစိုးရဘက်ကအပြစ်ခတ်ရက်စဲရေးနဲ့သက်ဆိုင်တဲ့ကမ်းလှမ်းချက်တစုံတရာမရဘူးလို့ပြောပါတယ်။လက်ရှိမှာတော့ကိုကန့်ဒေသအတော်များများကိုမြန်မာတပ်မတော်ကထိန်းချုပ်ထားပြီးစစ်ပြေးစစ်ရှောင်ဒုက္ခသည်တွေနေရာရင်းပြန်လာနိုင်ရေးဆောင်ရွက်နေပေမဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေကတော့နေရာရင်းနေမပြန့်နှံ့ကြသေးဘူးလို့လွတ်တော်အမတ်ဦးကျော်နေနိုင်ကပြောပါတယ်
။ဟိုအခုတော့ကျွန်တော်လောက်ကြိုက်တဲ့ကြောပေါ့နော်။လောက်ကြိုက်တဲ့ကြောလောက်ကြိုက်ပြီးပေါင်းဝင်ချင်းကြီးရဥစုတွေကတော့ကျွန်တော်တို့အင်တန်ရန်ရောက်ပြုပေးနေပြီပေါ့။ဒါပေမဲ့အစင်ကြောရှိပိုင်းချမ်းဖြစ်တဲ့ကျွန်တော် 137 ထက်ကြတော့ဟိုပါပေါ့မပြုနိုင်သေးဘူးပေါ့။အကြီးအကျယ်ကြိုးလို့ရှိရင်ကျွန်တော်တို့ဟိုပါပေါ့အော်3,000-4,000လောက်ကျောင်းမယ်ခင်ဗျာအခုတော့တချို့တဝက်တွေရတော့ဟိုပါဗောနန်ဆန်ဖက်မှာရှိနေသေးတယ်ဟိုဖက်ပေါ့ဟိုဖက်ယူပြီးမှရှိတယ်တချို့တဝက်ကျတော့ကျွန်တော်တို့ဒီ3,000ကျောင်းပေါ့နော်ကျွန်တော်တို့ရဲ့ဟိုကျောင်းမှာပေါ့ကျောင်းမှာနေရာချထားတာလည်းရှိတယ်နောက်ကျွန်တော်တို့ပါစင်ကျော်ရဲ့ဈေးသားမှာလည်းကျွန်တော်တို့နေရာချထားတယ်လည်းရှိတယ်နောက်အမျိုးအိမ်မှာလည်းတချို့ရနေပြီးလည်းတချို့လည်းရှိတာပေါ့အခုတော့ဟိုပါပေါ့အားလုံးလို့အနိုင်ကြတာပေါ့အခုနိုင်ငံတော်အစီအစဉ်နဲ့ကျွန်တော်တို့ဟိုပါပေါ့ဟိုစံစီစာအားလုံးပြီးနိုင်ပြီနဲ့လေဟိုပါပေါ့ဒီတော့ရဲ့ဒုက္ခတော်တော်ရောက်လာတော့အကုန်လုံးကတန်ဦးတန်ခွဲအစအကုန်လုံးမရှိကြဘူးလေ
ဒေတာအတွင်းအဓိကစိုက်ပျိုးရေးလုပ်ငန်းဖြစ်တဲ့ကျန်းစိုက်ခင်းတွေကလည်းရိတ်သိမ်းချိန်ဖြစ်ပေမဲ့ဒေတာရင်းမတည်ငြိမ်မှုနောက်ရာသီဥတုဆိုးဝါးတာတို့ကြောင့်ကြံတန်းချိန်တသိန်းနီးပါးမရိတ်သိမ်းနိုင်ဖြစ်ရတယ်လို့ဦးကျော်နေနိုင်ကပြောပါရတယ်။ လက်ရှိစေုပ်ချုပ်ရေးအောက်ကလောက်ကင်ဒေတာကိုလည်းအများဆုံးအရတားအုပ်ချုပ်မှုအောက်ပြန်လည်လွှဲပြောင်းနိုင်ဖို့ဆန္ဒရှိနေတာဖြစ်တယ်လို့လွှတ်တော်အမတ်ဦးကျော်နေနိုင်ကပြောပါတယ်။လက်ရှိမှာတော့တရုတ်မြန်မာနယ်စပ်တစ်လျှောက်နယ်စပ်မှတ်တမ်းအမှတ်109ကနေ114အထိမြန်မာတပ်မတော်နဲ့ကိုကန့်လက်နက်ကင်တပ်တို့ကြားစစ်ရေးတင်းမာနေပါတယ်။ကိုကန့်တို့ဘက်ကတော့အပြစ်ခတ်ရက်စဲဖို့ကြီးညာထားပေမဲ့ထိုးစစ်ဆင်လာရင်ပြန်လည်ခုခံမှာဖြစ်တယ်လို့လက်နက်ချဖို့လည်းအစီအစဉ်မရှိဘူးလို့ပြောဆိုထားပါတယ်။မြန်မာအစိုးရဘက်ကလည်းအပြစ်ခတ်ရစေးရေးအတွက်တရားဝင်ကမ်းလှမ်းမှုမျိုးအခုချိန်ထိမရှိသေးပါဘူးရှင်
။မြန်မာအစိုးရနဲ့ကိုကန့်တပ်တွေရဲ့စစ်ရေးတင်းမာမှုဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုမတင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်။အခုတော့ရခိုင်ပြည်နယ်ရေဘေးတင်ပြည်သူတွေရဲ့အခြေအနေတွေကိုနားဆင်ရမှာပါ။ရခိုင်ပြည်နယ်အတွင်းမိုးတဲထန်စွာရွာသွန်းမှုကြောင့်ရေဘေးဒုက္ခတွေကြုံတွေ့နေရတဲ့ပြည်သူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုအမြန်ဆုံးလုပ်ဆောင်ဖို့အတွက်လွတ်တော်မှပြည်ထောင်စုလွတ်တော်ကိုယ်စားလှယ်တွေကအရေးကြီးအဆိုတင်သွင်းပြီးထောက်ခံဆွေးနွေးကြပါတယ်။ဒေတာခံတွေကတော့ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကို policy အရဟန်ပြလုပ်တာမျိုးမဖြစ်စေကြောင်းနဲ့ထိရောက်တဲ့အကူအညီတွေပေးဖို့ပြောဆိုလိုက်ပါတယ်။မအေးအေးမှသတင်းပေးဖို့ထားပါတယ်ရှင်
။ဂျွန်လနောက်ဆုံးပတ်ကစပြီးရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းတွေမှာမိုးသည်ထန်စွာရွာသွန်းလာကြောင်းနေရာဒေတာတချို့မှာရေဘေးတံကိုခံစားခဲ့ရပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့တန်တွဲစစ်တွေမြောက်ဦး၊တောင်ကုတ်၊ကွ၊အမ်၊ဘူးတီတောင်၊ရံပြဲ၊ကြောက်ဖြူမြို့နယ်တွေမှာရေဘေးဒုက္ခတွေကိုစိုးစိုးဝါးကြုံခဲ့ရပြီးတဲ့နောက်လူသေးဆုံးမှုတွေပါဖြစ်ပေါ်ခဲ့ပါတယ်။ဒီအတွက်ရခိုင်ပြည်နယ်အမ်းမြို့နယ်ကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဦးသိန်းစွေကကူညီဆောင်ရွက်မှုတွေအများဆုံးလုပ်ပေးဖို့အတွက်ပြည်သူလွှတ်တော်မှအရေးကြီးအဆိုတင်သွင်းခဲ့ပါတယ်
။ကျွန်တော်တို့မိုးရွာသွန်းခဲ့မှုကြောင့်ခြေဝါချို့ရင်းနှီးမြှုပ်ပြီးခဲ့ပြီးတော့မှဒေသခံပြည်သူများထိခိုက်ဆုံးရှုံးမှုများဖြစ်ခဲ့ပါတယ်။ရေဘေးအန္တရာယ်ကြောင့်နေတဲ့ဒေသခံပြည်သူများမူလအခြေအနေတို့အများဆုံးပြန်လည်ရောက်ရှိစေရေးအတွက်ပြည်ထောင်စုအစိုးရမှသူအစီအစဉ်တရားအနေဖြင့်ဖြစ်ရောက်တဲ့ပံ့ပိုးမှုကာကွယ်မှုကူညီဆောင်ရွက်မှုများနဲ့ပြည်ပြင်တည်ဆောက်မှုများကိုအမြန်ဆုံးစီစဉ်ဆောင်ရွက်ပေးနိုင်ရေးတိုက်တွန်းကြောင်းအဆိုပဲဖြစ်ပါတယ်ခင်ဗျာ
လူသေးဆုံးမှုအထိဖြစ်ရပြီးတဲ့နောက်လမ်းဘက်ဆက်သွယ်ရေးအခြေအနေတွေဆိုးဝါးနေတဲ့အမ်းမြို့နယ်ဘက်မှာတော့လက်ရှိရေဘေးသင့်ပြည်သူတွေကိုကျန်းမာရေးနဲ့အိမ်သာလိုအပ်ချက်တွေအတွက်စစ်တမ်းကောက်ယူမှုတွေအာဏာပိုင်တွေကစတင်လှုပ်ဆောင်ပေးနေပါတယ်။လမ်းဘက်ဆက်သွယ်ရေးနဲ့ပတ်သက်လို့ပျက်စီးနေတဲ့လမ်းအစာ၊ယာယီလမ်းကိုဖောက်လုပ်ပေးထားပေမဲ့ဒါဟာအန္တရာယ်များလွန်းတဲ့အကြောင်းကုညီကယ်ဆယ်ရေးလုပ်နေတဲ့ရခိုင်မျိုးသားပါတီကဗဟုအလုံးမှုဆောင်ဒေါ်သွယ်ဆိုးကပြောပါတယ်
။သူတို့ယာယီလမ်းအဲ့ဒါကိုကျမတို့ကိုတောင်းပြန်ပတ်ပြီးတော့ယာယီလမ်းသဘောမျိုးဒီပြည်စစ်ကြီးနဲ့ထိုးချပြီးတော့အလုပ်သွားနေပါလေရှင်။ဒီဒါလမ်းရှင်နဲ့စစ်ကြီးနဲ့ထိုးလိုက်လို့ကားတွေကတော့လောလောဆယ်ချက်ကြလို့ရပါပြီ။ဒါပေမဲ့ဒီလန်ကအန်ဒီအများကြီးရှိလို့ရှင်။ချွန်လန်ဆိုတော့ကျမတို့ရခိုင်ကမိုးတားများတယ်လေ။မိုးရွာတာနဲ့အဲ့ဒီရှင်ကြီးကပြောပြီးတော့ပိုချော့ပြီးတော့ပိုပြစ်မှာဆိုရင်ရတယ်
။ရခိုင်ပြည်နယ်အတွင်းမှာထိရောက်တဲ့အကူအညီပေးမှုတွေလုပ်ဖို့နဲ့ရေရှည်စီမံကိန်းနဲ့ဆောင်ရွက်ဖို့အတွက်ကွာမြို့နယ်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဦးကြည်သာကထောက်ခံတင်ပြတဲ့ဆွေးနွေးမှုကိုလည်းပြည်သူလွှတ်တော်မှအခုလိုဆွေးနွေးသွားခဲ့တာပါ
။ဒီကိစ္စကတနည်းလာဖြစ်သွားလိုက်တနည်းလာအကူအညီပေးလိုက်ဒီလိုရည်တို့လုပ်လို့မရတဲ့အကြောင်းကိုကျွန်တော်ဆက်လက်ဆွေးနွေးတင်ပြလိုပါတယ
်။ရေဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ရခိုင်မျိုးသားပါတီရဲ့အလို့အမှုဆောင်ဒေါ်သွေဆိုးကတော့ထိရောက်တဲ့ပြည်လဲထူထောင်ရေးတွေလှုပ်ဆောင်ဖို့အတွက်နိုင်ငံတော်နဲ့ပြည်내အစိုးရတာဝန်ရှိသူတွေကိုတိုက်တွန်းခဲ့ပါတယ်
။ပြည်내ထူထောင်ရေးကိုနိုင်ငံတော်မှလည်းတာဝန်ရှိတယ်လေ။ကျမတို့ရခိုင်ပြည်내အစိုးရမှလည်းတာဝန်ရှိတယ်လေ။အဲတူတောင်ရေးဆိုတဲ့နေရာမှာလုပ်ကြတဲ့ policy သဘောမျိုးမဟုတ်ဖဲနဲ့တကယ်ကိုချစ်ချစ်ရောက်ရောက်ဒီမှာဆိုလိုချင်တာကလုံးဝစားစရာမရှိနေစရာမရှိဖြစ်သွားတဲ့အိမ်တွေကိုဒီမှာအိမ်ရန်ဆောက်ဖို့တဲ့အိမ်ကောင်းစုကိုအိုက်ဆန်ဖြင့်ဟိုအမင်းအများပေါ့လေငါတော့ဆိုငါတော့မှပြီးပြရတော့ညနေတူတောင်ရေးမှာဝင်းကြီးရေးအဲအတွက်ဝင်းမတောင်းလို့ကျင်းငါမာလို့အဲ့လိုမျိုးကိုဖြစ်ရောက်တဲ့အလုပ်ကိုပြစ်စီချင်ပါလေလို့ကိုအရင်ကျမတို့ဆုံးနေတာတကင်းချစ်ခဲ့ပါတယ်လေဒါပေမဲ့ဒီလောက်တော့ရင်မကြည့်ပါဘူးအဲ့ဒီတုန်းကဆိုလို့ရှိရင်တအင်းချောင်းကိုဆန်းနှစ်ပြီးလောက်ပဲပြည့်တယ်ရှင်နှစ်အင်းချောင်းပေါင်းလို့ဒီရောက်နေတစ်ထုပ်တော့မထီရောက်ပါဘူးလေအပေးသဘောမျိုးပြည့်တယ်လောက်တယ်ဆိုတော့ policy သဘောမျိုးလောက်တာကိုတော့မလုပ်ရှိချင်ပါဘူးလို့မြစ်တာရက်ခံချင်ပါတယ်လေ
ဒီအပိုင်းအတွင်းမှာမိုးရွာသွန်းမှုတွေကြောင့်ရေဘေးဒုက္ခတွေကိုရခိုင်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းတွေမှာကြုံတွေ့နေရတာပါဒီထဲမှာရခိုင်ပြည်နယ်ကတော့ရေဘေးတံကိုအစိုးရဆုံးခံစားခဲ့ရပြီးလုံလောက်တဲ့ကယ်ဆယ်စောင့်ရှောက်မှုတွေမရရှိသေးတယ်လို့ပြည်လဲထူထောင်ရေးလုပ်ငန်းတွေအတွက်အစီအစဉ်တွေအကောင့်ထဲဖော်ရတာအားနည်းနေသေးတဲ့အကြောင်း ရေဘေးသင့်ပြည်သူတွေကပြောဆိုပါတယ်ရှင်
ရခိုင်ပြည်နယ်ရေဘေးသင့်ပြည်သူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကြဖို့လွတ်ကျော်ကိုယ်စားလှယ်တွေကအစိုးရတင်သွင်းအကြောင်းကိုမအေးအေးမှပြောပြသွားတာပါအခုတော့နောက်သတင်းပုတ်အနေနဲ့သောရရှင်နေနားဆင်ရမှာတော့ American ပြည်ထောင်စု Kentucky ပြည်နယ် Louisville မြို့အခြေစိုက်ကုမ္ပဏီတစ်ခုဖြစ်တဲ့ KFC ကြက်ကျော်ဆိုင်ကိုမြန်မာနိုင်ငံမှာပထမဦးဆုံးအနေနဲ့ရန်ကုန်မြို့မှာဒီကနေ့ဇွန်လ30ရက်နေ့မှာဖွင့်လှစ်လိုက်ပါတယ်မြန်မာနိုင်ငံမှာ KFC ရောင်းချတဲ့စားသောက်ဖွဲ့ရာတွေကိုမျောလင့်တကြီးနဲ့စားသုံးချင်သူတွေအတော်များတယ်လို့ KFC မြန်မာရဲ့တာဝန်ရှိသူတူကဆိုပါတယ်အပြည့်အစုံကိုတော့ဒီဖွင့်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်မအီတန်စင်ကပြောပြပေးပါပါရှင်
KFC လို့ခေါ်တဲ့ Kentucky Fried Chicken ကြက်ကျော်ဆိုင်ကိုမြန်မာနိုင်ငံမှာပထမအဦးဆုံးအနေနဲ့ရန်ကုန်မြို့မှာဒီနေ့ဇွန်လ30ရက်နေ့မှာဖွင့်လှစ်လိုက်ပါပြီ KFC ရဲ့သင်္ကေတဖြစ်တဲ့ကြက်ကျော်တွေအပြင်မြန်မာပြည်သူတွေရတာတွေ့မဲ့ဟင်းအားတွေထမင်းဘူးစားရတွေကိုလည်းဒီဆိုင်ကွဲမှာထည့်သွင်းထားတာတွေ့ရပါတယ် KFC ရန်ကုန်ဆိုင်ကွဲကိုဒီနေ့နေ့လယ်12နာရီကမှစပြီးဖွင့်လှစ်တယ်ဆိုပေမဲ့လည်း KFC မြန်မာ Facebook မှာကြိုတင်ပြီးကြော်ညာထားတဲ့အတွက်စားသုံးသူများဟာလည်းဆိုင်ဖွင့်ချိန်ကိုစိတ်ရှည်လက်ရှည်စောင့်ဆိုင်နေပါတယ်ဆိုင်မဲဆက်ချင်ကာလအတွင်းမှာပဲ KFC ကိုနှစ်ချိုက်ကြတဲ့စားသုံးသူတွေမှန်းထားတဲ့များနေတယ်လို့ KFC မြန်မာရဲ့ Managing Director JR Chin ကပြောပါတယ
်။ I think we have around 130,000 likes.
စားသုံးသူတွေအဓိကနှစ်ချိုက်ကြတဲ့ဟင်းရတွေကိုမြင်းမြန်ပြီးတော့မီနူးမှာထည့်သွင်းထားပါတယ်။ကျွန်တော်တို့ KFC မြန်မာ Facebook စာမျက်နှာမှာအားပေးတဲ့သူတွေကလည်းအခုဆိုရင် 13,000 ကျော်လောက်ရှိနေပါပြီ။မြန်မာပြည်အနေနဲ့ KFC တစိုက်ကိုရောပထမဆုံးဆိုင်ကွဲကိုပါကျိနစ်သက်သူတွေထင်ထားတာတည်းများနေတဲ့အတွက်ကျွန်တော်တို့တိတ်ကိုအားရမိပါတယ
်။တမယိုးကြ TV ကြော်ညာတွေတာမကလူမှုကွန်ရက်ကိုတုံးပြီးမြန်မာနိုင်ငံတော်ဝန်ကစားသုံးသူတွေရတာတစ်တွေကိုမီးစမ်းကျင်တဲ့သူတွေကို KFC ကဆွဲဆောင်နေတာပါ။မြန်မာပြည်မှာလည်း KFC ရှိပြီးဟေးလို့ဟစ်ချင်တဲ့ကိုအောင်ရင်ကျော်ကတော့ဒီဆိုင်ကွဲမှာဦးဆုံးစားနိုင်ဖို့အတွက်ဖွင့်ဝင်ခြင်းနဲ့မှာပဲတငယ်ချင်းတစ်တိုက်နဲ့ရောက်လာပါတယ်
ကျွန်တော်နိုင်ငံသားတငယ်ချင်းဆိုလာမေးရဲ့မြန်မာမှာပါရှိလဲလိုကဲစီရှိလားအမက်ဒေါ်နယ်လို့ရှိလားအဲ့ဒါကျွန်တော်အရင်ကမပြောနိုင်ဘူးအမျိုးကျွန်တော်လို့ဟိုပေါ့စိတ်မကောင်းဘူးပေါ့နည်းနည်းစိတ်တက်ကြတာပေါ့ခုချက်ချင်းကျွန်တော်ဒီနေ့ဟိုတကယ်ဆိုရင်လည်း Facebook မှာတင်လို့ကျွန်တော်အတီးလည်းလာလဲတင်ပြီးကျွန်တော်ပြောမြန်မာမှာအရင်ဆုံးပထမဆုံး KFC ရောက်ပြီး KFC brand ကကျွန်တော်စားခဲ့ငါစားခဲ့အခုကျွန်တော် Facebook မှာတော့ကျွန်တော်လုံးဝအဝမ်းသာအခုကျွန်တော်အနေနဲ့နေချင်းပြောရင်ဒါမှမြန်မာ KFC ရှိပြီ
ဝယ်လိုအားများနေတဲ့ KFC စားသောက်ကုန်တွေကိုဒီဆိုင်ကွဲမှာစံချိန်မီအောင်နဲ့လင်းမီအောင်ထုတ်နိုင်ဖို့အတွက်ပြည်တွင်းကုန်ကျွမ်းတွေကိုတက်နိုင်သလောက်သုံးနေတယ်လို့ KFC ရဲ့ manager မတ်မေသူခန်ကပြောပါတယ်
။ကျမတို့စီမှာတော့ဟိုဒီကုန်ကျွမ်းတော်တော်များများကိုဖြစ်နိုင်ရင်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေစီကပဲယူသုံးဆွဲသွားဖို့အစီအစဉ်ရှိပါတယ်။အဲ့ဒါလည်းပထမတစ်ချက်ကပိုဟိုအရေးသွေးကိုပို့ပြီးတော့ထိန်းသိမ်းရလွယ်ပါတယ်။import တွေဆိုလို့ရှိရင်အရေးသွေးအလောက်ထိန်းရမလွယ်ဘူးပေါ့နော်။ဒုတိယတစ်ချက်ကတော့ဒီပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေအားပေးထောက်ခံခြင်းနဲ့စေတနာလည်းပါပါတယ်။ဒါပေမဲ့တချို့ဟာတွေကတော့KFC ဘက်ကဟိုတုံးဆဲတဲ့စနစ်ကနည်းနည်းအရင်ဟိုတင်းကျပ်တော့တချို့ဒီပြည်တွင်းမှာလုပ်လို့မရတဲ့ဟာရှိရပါတော့။အာဆိုတော့အဲ့လိုမျိုးကုန်ချမ်းတွေဆိုရင်တော့နိုင်ငံခြားကပဲမှာယူပါပါတယ်ရှင်
။စားတောက်ကုန်တွေကိုနိုင်ငံတကာစံချိန်မီအောင်လှုပ်ထားရပေမဲ့မြန်မာနိုင်ငံမှာရှိတဲ့လူဒန်းစားမျိုးစုံစားတုံးနိုင်အောင်တင့်တင့်မြတ်တဲ့ဈေးနှုန်းနဲ့ရောင်းချပေးနေတယ်လို့ဆိုပါတယ်။ KFC ကြက်ကျော်ကိုအနောက်နိုင်ငံတွေမှာသာမကထိုင်းနိုင်ငံ၊မလေးရှားနဲ့တရုတ်နိုင်ငံစတဲ့အာရှနိုင်ငံတွေမှာလည်းစိုင်ကွဲပေါင်းများစွာနဲ့ဖွင့်လှစ်ထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပထမဆုံးဆိုင်ကွဲကိုတော့ရန်ကုန်မြို့ရဲ့အချက်ကြာကြတဲ့ဘိုးကျွန်းအောင်ဆက်လမ်းမပေါ်မှာဖွင့်လှစ်ထားတာဖြစ်ပါတယ်။ KFC ကြက်ကျော်ဆိုင်ဟာကမ္ဘာအကြီးဆုံးစားတောက်ဆိုင်တွဲလုပ်ငန်းမှာတစ်ခုအပါအဝင်ဖြစ်ပြီးနိုင်ငံပေါင်း120ကျော်မှာလည်းစားတောက်ဆိုင်ပေါင်း19,400ကျော်ကိုဖွင့်လှစ်ထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့လည်းရန်ကုန်မြို့မှာနှစ်ကုန်ပိုင်းအတွင်းဆိုင်ကွဲတချို့ကိုလည်းထပ်မံဖွင့်လှစ်သွားမယ်လို့ဆိုင်ပြင်ဆင်မွမ်းမံသူတာဝန်ခံကပြောပါတယ်ရှင်
။မအီတန်စင်ပြောပြသွားတာပါ။VOA American အတန်ရဲ့အင်ကာနေညဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်ကိုတော့ line meter 24 25နဲ့32တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ဒုတိယပိုင်းဆက်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဒိုင်းရိုက်လေးလိုင်းအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒိုင်းရိုက်လေးလိုင်းဆွေးနွေးခွင့်အစီအစဉ်မှာပါဝင်ဆွေးနွေးလို့ရဆိုရင်ဖုန်း0932321999လေးဖြစ်စေ email လိပ်စာ burmese@voa.com ကိုလည်းဆက်သွယ်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာရချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်တဲ့အစီအစဉ်ကိုတော့ line တိုမီတာ24 25 32 53တို့အပြင် line လက်မီတာ190တို့ကပါဒုချက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုပထမဦးဆုံးအနေနဲ့တော့ American နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်အစီအစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင
်မေဂန်ပြောင်စုတဝမ်းမှလိန်လူချင်းလက်ထက်ခွင့်ပေါ်ဘူတရားရုံးချုပ်ကတောက်ကြနေကပဲတရားဝင်ခွင့်ပြုလိုက်ပါတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေကဆိုရင်ဒီလိုဆုံးဖြတ်ချက်မျိုးထွက်လာမယ်လို့ပြောလည်ခဲ့သူအနေချင်းပဲရှိခဲ့တာပါလိန်လူချင်းစုံမဲ့သူတွေရဲ့မျှော်လင့်ချက်နဲ့စိတ်ကူးတွေကိုအမေရိကန်ပြည်ထောင်စုအတွင်းမှာပိုပြီးနားလေလက်ခံလာတာကိုလည်းဒီဆုံးဖြတ်ချက်ကပြလိုက်တာဖြစ်ပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဝန်သားပြီးအောင်ပွဲခံသူတွေရှိနေချိန်မှာပဲဒီဆုံးဖြတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုရဲ့ဘာသာရေးယုံကြည်မှုအပေါ်ရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်သူတွေရှိနေပါတယ်။တောက်ကြနေရတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်အောင်ပွဲခံနေသူတွေထဲမှာလီနာဟန်နန်ဒက်စ်လည်းပါပါတယ
်။
သူနဲ့ကန်ဒီစင်ထရန်တို့နှစ်ယောက်ပြီးခဲ့တဲ့နှစ်ဗာဂျီးနီးယားပြည်နယ်မှာလိန်လူချင်းစုံမဲ့သူများတက်မကတရားဝင်ဖြစ်ခဲ့တဲ့အချိန်ကလေးကလက်ထပ်ခဲ့ကြတာပါဒီလိုတရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့အတွက်သူတို့တံပိုးထားတဲ့တရားဝင်လက်ထပ်ခွင့်ကသူတို့ဘဝဘောဘလို့ပြောင်းလဲသွားနိုင်မလဲမေးခွန်းထုတ်စရာတွေရှိပါတယ်ကန်ဒီကဆုံးဖြတ်ချက်ကြောင့်ကိုတရားဝင်ဖြစ်လာသလိုကို့ထက်တွက်တယ်လို့ခံစားရတယ်လို့ဆိုပါတယ်သူတို့ဇုံတွဲနှစ်ယောက်ကခလေးမွေးကိုလည်းမျောလင့်ထားတာပါတရားဝင်အတိအမှတ်ပြုခံရတဲ့လက်ထပ်ထားတဲ့စာရွက်စာတမ်းတွေမရှိဘူးဆိုရင်ကန်ဒီအနေနဲ့တရားဝင်ဇနီးတဲ့အဖြစ်မြတ်တီနိုင်တယ်လို့ကလေးရဲ့ဒုတိယမိဘရိအနေနဲ့လည်းအတိအမှတ်ပြုခံရဖို့မှဥပဒေအရစင်ခေါ်မှုတွေရှိလာမှာဖြစ်ပါတယ်ဒီလိုပြောနေကြတဲ့အချိန်မှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့စိုးရိမ်နေသူတွေလည်းရှိပါတယ်အမေရိကန်ကက်သလစ်တက္ကသိုလ်က check back not ကဒီဆုံးဖြတ်ချက်ဟာကက်သလစ်ဘုရားကျောင်းတွေအတွက်အခက်တွေ့စေတဲ့ဆုံးဖြတ်ချက်လို့ပြောပါတယ်ရာစုနှစ်ခြေတင်ကြခဲ့တဲ့ဘုရားကျောင်းကတင်ကြားပို့ချချက်တွေနဲ့ဒီဆုံးဖြတ်ချက်ကကွဲလွဲနေတယ်လို့သူကပြောသွားခဲ့တာပ
ါ Same sex marriages is in fact
လိင်တူချင်းလက်ထပ်တယ်ဆိုတာကိုလက်ထပ်တယ်လို့အဓိပ္ပာယ်မရောက်ပါဘူးအတူအောင်လက်ထပ်တာဖြစ်ပါတယ
်လိင်တူချင်းစုံမဲ့သူတွေကိုဥပဒေအရခွင့်ပြုလိုက်တာကြောင့်အမေရိကန်ပြည်ထောင်စုအတွင်းဘာသာရေးလွတ်လပ်ခွင့်ပေါ်တဖြည်းဖြည်းထိခိုက်လာပြီးဖျားချောင်းတွေရဲ့လူမှုအတိုင်းဝိုင်းနဲ့ထိတွေ့မှုအပေါ်မှာလည်းအကန့်အသတ်တွေရှိလာနိုင်တယ်လို့သူကဆိုပါတယ
် The fear is that we are
ဒါကိုကျွန်တော်တို့ကပို့ပြီးစိုးရိမ်တာပါကက်သလစ်ဖျားချောင်းတွေဘာသာရေးအသင်းတွေပေါ်ခွဲခြားဆက်ဆံမှုဆိုတဲ့ခေါင်းစဉ်နဲ့တရားစွဲတာတွေခံလာရနိုင်ပါတယ်ကျွန်တော်တို့မှာသူတို့နဲ့မတူတာကလက်ထက်တယ်ဆိုတာကိုရှေးရိုးရာအမြင်နဲ့ပဲလက်ခံထားတာပ
ါဂျော့ချ်တောင်းတက္ကသိုလ်ကဥပဒေပညာရှင်နန်ဟန်တာကတော့ဒီကိစ္စကစိုးရိမ်ရမယ့်ကိစ္စမဟုတ်ဘူးလို့ဆိုပါတယ
် No member of the clergy ever has to
ဘယ်ဖုံးတော်ကြီးမဆိုလိင်တူချင်းလက်ထက်တာကိုလက်မခံဘူးလက်ထက်ပေးဖို့ဆန္ဒမရှိဘူးဆိုရင်ညှင်းနိုင်ပါတယ်လက်ထက်ပေးစရာမလိုပါဘူးဘာသာမတူတဲ့သူတွေလက်ထက်တဲ့အခါဒီကနေ့ဖုံးတော်ကြီးတချို့ကကန့်ကွက်ပြီးလက်ထပ်မပေးတာမျိုးတွေရှိပါတယ်။ဘာသာရေးကျောင်းတွေနဲ့အစိုးရကြားလက်ခံကျင့်သုံးပုံချင်းမတူတဲ့ကိစ္စပါ
။စင်ထရယ်နဲ့ဟာလန်ဒက်စ်တို့ကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုလက်မခံတဲ့သူတွေအနေနဲ့သူတို့ဘဝတွေကိုဝင်ပြီးတရားလောက်ခံစားစီခြင်းမလဲ။ကိုယ့်ရဲ့လက်ထပ်ခွင့်ကိုမေးခွန်းထုတ်ခံရတာမျိုးကိုယ့်ဘဝကိုမေးခွန်းထုတ်ခံရတာမျိုးတွေကိုကျင်းစာကြည့်သိခြင်းမလဲလို့ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာလိင်လူချင်းလက်ထပ်ခွင့်နဲ့ပတ်သက်လို့ဆွေးနွေးညှင်းခုံမှုတွေကတော့ဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်တရားဥပဒေကြောင်းရတော့ဘ ഹു တရားရုံးချုပ်ကတရားဝင်ခွင့်ပြုတဲ့အကြောင်းအဆုံးအပြတ်ပေးပြီးဖြစ်ပါတယ်ခင်ဗျာ
။ကို
သိမ်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းဆရာကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးတိုင်းအစီအစဉ်ကိုနားဆင်ကြည့်ရအောင်ပါရှင်။
ရရှိမြခင်ဗျာ2008ခုနှစ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့တော်တော်များများတိုက်ခိုက်နိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာပြည်ရဲ့တပတ်ထဲမှာပဲအရေးနိုင်ခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေတဲ့အပိုင်းတွေမှာပြင်ဆင်နိုင်တာကြောင့်ဒီမြန်မာနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးဒီလိုမျိုးနောက်ဆက်တွဲအကျိုးဆက်တွေဘယ်လိုရိုက်ခတ်နိုင်နိုင်တာတွေရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဒီမှာပထမဆုံးအနေနဲ့ကတော့ဒီပြင်ဆင်ရေးကိစ္စကိုအဓိကကန့်ကွက်ကြတဲ့တပ်မတော်သားကိုယ်စားလှယ်တွေကတော့မြန်မာနိုင်ငံကအပြောင်းလဲတည်ထောင်နိုင်နေသေးတဲ့အတွက်အချိန်ယူသင့်တယ်မတိမငင်ဖြစ်မှာဆိုရဲဆိုပြီးတော့သူတို့ကန့်ကွက်ခဲ့ကြရဲဆိုတာကိုကျွန်တော်နားလဲပါတယ်ဆိုတော့ဒီလိုမျိုးတကယ်ပဲမြန်မာနိုင်ငံရဲ့အခြေအနေဟာဟိုစိုးရင်စရာတွေရှိနေသေးသလားဆိုတာကိုကျွန်တော်ဒီဆွေးနွေးပင်နိုင်ဆွေးနွေးမဲ့သူတွေရဲ့အမြင်ကိုအရင်သိချင်ပါတယ်ဒီရှမ်းပြည်နယ်တီဘောမြို့နယ်ကလွတ်တော်ကိုယ်စားလှယ်ဦးရဲထွန်းရဲ့အမြင်ကိုကျွန်တော်ကြားချင်ပါတယ်ဆရာဦးရဲထွန်းအမြင်ပြောဆွေးနွေးပါအောင်ခင်ဗျာ
ပါဒီနေ့အခုဆွေးနွေးနေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကတော့ကျွန်တော်တစ်ခုလုံးခြုံပြီးပြောရလို့ရှိရင်တော့ဒီပြင်ဆင်မှုတွေအရေးကြီးတဲ့ပြင်ဆင်မှုတွေကိုအောင်မြင်အောင်လုပ်နိုင်ဖို့အတွက်6ပွင့်ဆိုင်တွေ့ဆုံပြီးတော့သမရကာကွယ်ရေးဦးစီးချုပ်တို့နဲ့ဒီသွတ်တော်ဥက္ကရာ2ဦးဒေါံဆန်းစုကြည်နဲ့အဲကျွန်တော်တိုင်းသားကိုယ်စားလှယ်ဒေါက်တာအေးမောင်တို့ပါဝင်တဲ့6ပွင့်ဆိုင်တွေ့ဆုံပြီးမှကျွန်တော်တို့ဒီဟာကိုဆောင်ရွက်ဖို့ဆိုပြီးတော့မူလရည်ရထားတာပေါ့လေအဲ့ဒါကိုအခုကကျွန်တော်တို့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့ကလည်းဆက်ပြီးတော့ဖြစ်နိုင်ဖို့အလားအလာမရှိတကယ်လို့ဖြစ်ခဲ့ရင်လည်းဒီကိစ္စနဲ့ပတ်သက်လို့သမရလက်ကာဒူတို့ကဆွေးနွေးဖို့တိတ်ပြီးတော့ဆန္ဒမရှိတဲ့အတွက်ကြောင့်မလို့ဒီပြောင်းရွတ်တော်နာကာကြီးကမူလကတိပေးထားတဲ့အတိုင်းခဏချိန်မြောက်ဒီကျွန်တော်တို့လွှတ်တော်အစည်းအဝေးမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလုပ်ပါမယ်လို့ကတိပေးထားတာကိုမဖြစ်မနေလုပ်လိုက်ရတဲ့သဘောထောင်းနေပါတယ်အဲ့ဒီတော့ဒီပြင်ဆင်ချက်တွေကိုအခုကျွန်တော်တို့ကြည့်လိုက်တဲ့အခါမှာဒီကျွန်တော်တို့ဟိုတိုက်ပြီးတော့စနစ်တကျမရှိဘူးဆိုတာကိုတွေ့ရတယ်စနစ်တကျမရှိတဲ့အပြင်ကျွန်တော်နိုင်ငံရေးစနစ်တွေအပြောင်းလဲကိုလည်းကျွန်တော်တို့ဟိုသိထားဒီပြင်ဆင်ချက်ပြင်တဲ့လူတွေကသိချနားလည်းပုံမပေါ်ဘူးဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။အဲဒါကြောင့်မလို့ဒီတောင်းတာကိုယ်စားလှယ်တွေအနေနဲ့လည်းသူတို့ပြင်ကျင်တဲ့ဘက်ကကန့်ကွက်တဲ့အခါမှာပို့ပြီးတော့သူတို့ဘက်ကအကျိုးအကြောင်းတွေခိုင်ခိုင်မာမာနဲ့သူတို့ဘက်ကထောက်ပြတာတွေဟာပို့ပြီးကြိုးကြောင်းဖြေလျော်နေတာကိုတွေ့ရပါတယ်။အဲတော့အရေးကြီးတဲ့ပြင်ဆင်ချက်တွေဟာလည်းအဲဒီချိန်မှာအောင်မြင်ဖို့အလားအလာမရှိပါဘူး။
โอเคဦးရထွန်းကျေးဇူးတင်ပါတယ်အခုဒီတက်မတော်ကိုယ်စားလှယ်ဘက်ကတော့ပေါ့မြန်မာနိုင်ငံရေးအပြောင်းလဲတည်ထောင်နှုတ်တယ်မတိမငင်ဖြစ်မှာဆိုရဲဆိုပြီးပြောတယ်ဒါပေမဲ့ဒီနေ့မှာပဲအခြေခံဥပဒေမပြောင်းလို့ဆိုပြီးចောင်းသားတွေကဒီရန်ကုန်မှာဆန္ဒပြတာမျိုးတွေရှိပါတယ်ဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကနေအလားတူပေါ့ဒီနိုင်ငံရေးပြဿနာတွေပေါ်လာနေတဲ့အလားအလာမျိုးတွေရှိနေသလားကျွန်တော်ဒီမြန်မာနိုင်ငံဒီမိုကရက်တစ်တပ်ပေါင်းစုကဒေါက်တာနိုင်အောင်အမည်ကိုသိချင်ပါတယ်ဒေါက်တာနိုင်အောင်ဆွေးနွေးပါအောင်ခင်ဗျာ
ဒါတော့ဟိုဒီကိစ္စကမချင်းလေအင်အားစုပေါ့လေဒီနေ့ဆိုတော့ចောင်းသားတွေဆိုတော့လေဒီပညာရေးလှူရှားမှုတွေကသူတို့နဲ့တွတ်တော်နဲ့အစိုးရနဲ့သဘောတူထားခဲ့တာဒီတော့မှအာဒီပြည့်ဖြတ်ထားတဲ့ဆိုတဲ့အပေါ်မှာဒီဖွဲ့စည်းပုံကလည်းဒါမျိုးထပ်တဲ့အခါကျတော့တကယ်တမ်းပဲအာဏာပိုင်အုပ်စုတွေကအပြောင်းလဲကိုတွားကျင်တာဟုတ်ရဲ့လားဆိုတော့ဖြစ်ကြတဲ့သဘောမျိုးပါပဲဒါပေမဲ့ကျွန်တော်အမြင်ပြောရရင်တော့ဒီအမကြီးမရေးကြည့်ဆုံးဟိုနိုင်ငံရေးပြဿနာတွေကိုဖြေရှင်းမှုကတော့နိုင်ငံရေးတွဲဆုံဆွေးနွေးပွဲပဲနိုင်ငံရေးတွဲဆုံဆွေးနွေးပွဲကိုလုပ်ဖို့အတွက်ကိုယုံကြည်မှုတွေပြီးဆောက်တဲ့ကိစ္စတွေတော့အမဲအဓိကဘာလဲဆိုတော့ကျွန်တော်တို့တွားကျင်ပြောကျင်နေတဲ့ဥစ္စာကအားလုံးရဲ့ဒီအကောင်းကျိုးစီးပွားတွေကိုသာဖြစ်စေနိုင်တယ်ဆိုတော့ကိစ္စမျိုးတွေကိုမြန်မာပြောလာဖို့လိုတယ်ဥပမာဒီဘက်ကပြောရင်ဒါ NLD ပါဝင်ဒီမိုကရက်တစ်အင်အားစုတွေကကတော့ရှိဖွဲ့စည်းပုံအောက်ထဲနေဝင်ပြီးပြင်ဖို့ကြိုးစားတာကိုဒီလွတ်တော်တွေကဝင်ပြီးကြိုးစားတာကိုဒီအရကိုပဲအန်ဒီရရှိလို့ပြောနေရင်2008ဖွဲ့စည်းပုံကြီးကလူလူသဘောထားနဲ့လုပ်ခဲ့တာမဟုတ်ဘူးဆိုတဲ့ဘက်ကိုတော့ဒီဟိုမကြိုက်တဲ့လူတွေပြင်နေတဲ့လူတွေပြန်သွားမှာလားလို့ဆိုတော့ဥစ္စာဖြစ်တယ်ဆိုတော့အဲ့လိုထိတ်တဲ့ရင်ဆိုင်မှုမျိုးဖြစ်နေတဲ့ တိုင်ဆိုင်မှုမျိုးတွေတော့ယုံကြည်မှုမတည်ဆောက်နိုင်တဲ့ဒီသွားနေတဲ့ဥစ္စာမျိုးတွေဖြစ်လာလို့ရှိရင်တော့ပိုပြီးတော့မှထိတဲ့ယဉ်ဆိုင်မှုတွေဖြစ်လာနိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကအခုဒီကိစ္စရင်းနဲ့ပတ်သက်လို့ပေါ့လေတချို့ဒီဟိုလွတ်တော်မှာပြီးခဲ့တဲ့ပတ်တည်းမှာဆွေးနွေးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့တိုင်းရင်းသားကိုယ်စားလှယ်တွေဘက်ကလည်းဟိုပြောဆိုင်နေစုံစမ်းနေထွက်ပေါ်လာတာရှိပါတယ်ဒီလိုမျိုးတာပေါ်လို့တဟိုတက်မတော်ကိုယ်စားလှယ်တွေဘက်ကဒီအခြေခံဥပဒေမှာအဓိကကြားတဲ့ကိစ္စတွေမှာအဟန္တားတွေလုံနေမှာဆိုလို့ရှိရင်ဒီဟိုလက်ရှိဆွေးနွေးနေတဲ့တိုင်းရင်းသားတွေနဲ့ဒီငင်းငယ်ရေးလုပ်ငန်းစဉ်တို့ဘာလို့မှဟိုဘယ်လိုပြောဖျောက်ဖျောက်နဲ့နဲ့ဖြစ်ပါမလားဆိုပြီးစိုးရိမ်မကင်းမှုတွေလည်းရှိတယ်ဆိုတော့ဥယျာထုံးအမြင်ဆွေးနွေးပါဦးဥယျာထုံးဒီတိုင်းရင်းသားတွေနဲ့ဆွေးနွေးမှုတွေမှာဒီဖွဲ့စည်းပုံအခြေခံဥပဒေဒီလွှတ်တော်ထဲမှာဟိုဆွေးနွေးမှုတွေမပြေမလည်ဖြစ်တာတွေကဘယ်လောက်တိုင်းတာဒီရက်ခတ်နိုင်တဲ့အန္တရာယ်ရှိလဲ
ဖွဲ့စည်းပုံအခြေခံဥပဒေကတော့ကျွန်တော်တို့တိုင်းရင်းသားတွေနဲ့ဆိုင်တဲ့အပိုင်းတိုင်းရင်းသားတွေကစိတ်ဝင်စားတဲ့အပိုင်းကတော့ကျွန်တော်တို့ပြည်တော်စုစနစ်ပြည်တော်စုပုံစံတိဆောက်ထားတဲ့ပုံစံအပြင်ပြည်တော်စုစနစ်ပုံစံတိဆောက်ထားပေမဲ့လက်တွေ့အားဖြင့်တော့ပြည်내နဲ့တိုင်းဒေသကြီးတွေမှာဒီဥပဒေပြုပိုင်ခွင့်နဲ့ပြည်မှာအုပ်ချုပ်ပိုင်ခွင့်အာဏာတွေကနည်းနေတဲ့ကိစ္စတွေအဲ့တော့ကျွန်တော်တို့တော်တော်လေးသိတာမြင်တာတဲ့ကိစ္စကဥပမာပြည်내နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုပြည်내နဲ့တိုင်းဒေသကြီးစွတ်တော်တွေကတောင်ရွေးချယ်ခွင့်မရှိတဲ့ဟာမျိုးပေါ့နော်။နောက်ဒီတိုင်းသားတွေရဲ့နေထူးနေမြတ်တွေကိုဒီဒီဒီရုံးပိတ်ရဲ့အဖြစ်နဲ့အဲဒီတတ်မှတ်ဖို့ကိစ္စတွေကစပေါ့နော်တောက်ဒီကိုဒေတာမှာထွက်တဲ့ဒီ national resources ခေါ်တဲ့သဘာဝပြန်စားတာတွေကိုဒီမှာခံကွဲခွင့်မရှိတာတွေအဆုံးပေါ့နော်အဲ့လိုဟာမျိုးတွေနဲ့ပတ်သက်လို့လုပ်ပိုင်ခွင့်တွေပိုရခြင်းတယ်အဲ့တော့အဲအဲ့လိုဟာမျိုးနဲ့ပတ်သက်ပြီးတော့ဒီနေ့ပြင်ဆင်ချက်မှာအဲအခုတင်ထားတဲ့ပြင်ဆင်ချက်တွေမှာအဲ့လိုခွဲခြားပြီးတော့ဒီနေ့တဲ့တိုင်းတိုင်းတွေရဲ့လုတ်ပိုင်ခွင့်ကိုတိစခွဲပြလိုက်ပြီးတော့ဘဝဝင်ရောက်ဆက်ဖြတ်ခြင်းမလုပ်ဘူးဆိုတော့ပုံစံမျိုးဒီပြင်ဆင်ထားတာမျိုးမတွေ့ရပဲနဲ့ပြည်အောင်စုလွတ်တော်ကပြဋ္ဌာန်းထားတဲ့ဥပဒေများနဲ့အညီဆိုပြီးတော့ဒီသူတို့ဖြတ်ပေးတဲ့ပြင်ဆင်ချက်အတိုင်းမှာသူဖြတ်ပေးတဲ့ကဏ္ဍတိုင်းမှာအဲပြည်အောင်စုလွတ်တော်ကပြဋ္ဌာန်းထားသောဥပဒေများနဲ့အညီဆိုပြန်ချုပ်ထားတာကိုတွေ့ရတယ်အဲ့တော့ဆိုလိုချင်တာကဒီနေ့အခုတင်တဲ့အဲဒီကျွန်တော်တို့ဒီပြင်ဆင်ချက်ဒီဟာဖက်ဒရယ်စနစ်ကိုသွားဖို့ဒါမှမဟုတ်တိုင်းရင်းသားတွေကိုသူတို့ဘာသာသူတို့ဆုံးမြတ်ပိုင်ခွင့်ပေးဖို့ဆိုတာဟာကိုဥမတည်ပဲနဲ့အရာရာကိုပြည်အောင်စုကနေပြီးတော့ချုပ်ကန်ပြီးတော့ပြည်အောင်စုလွတ်တော်ကပြန်ထမ်းထားတဲ့ဥပဒေနဲ့အညီဆိုပြီးတော့ပြန်ပြီးဘုံချုပ်ကန်မှုကိုပြန်ထည့်ထားတာကိုပဲတွေ့ရတယ်။အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့ဒါကကျွန်တော်တို့တိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်စနစ်သွားဖို့ဆိုတာကိုအထောက်အကူမပြုဘဲနဲ့ပို့ပြီးတော့တုံ့နှောင်တယ်ဆိုတာကိုပေါ်ပြလို့ဖြစ်နေတယ်ပို့ပြီးတော့ဒီယုံကြည်မှုအောက်အဖို့လောက်ပိုင်ခွင့်ပေးဖို့ဒီ decentralized လုပ်ဖို့ဆိုတဲ့ဥစ္စာကိုဌာနမရှိဘူးဆိုတာကိုပေါ်ပြနေတယ်အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ရဲ့ဒီမူလအာဒီဟိုပေါ့လေယုံကြည်ချက်ကတော့အခုတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့လက်နက်ကိုင်ဒီပြစ်ပတ်ခါလဲခြုံငင်းအောင်ကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံကိုလည်းပုံမူပြီးတော့ဖက်ဒရယ်စနစ်ပြည်ပြင်အောင်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဒီအပြစ်ခံရက်သေးပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲကိုတော့နိုင်ငံရေးဆွေးနွေးပွဲကမှဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့ဘယ်လိုဖက်ဒရယ်စနစ်ကိုပုံမူပြည်ပြင်အောင်တွားနိုင်မလဲဆိုတဲ့ဟာကိုအပြန်အလှန်ဆွေးနွေးပြီးတဲ့အခါကျတော့အဲ့ဒီမှာနိုင်ငံရေးရဖြေလျှော့ပေးတဲ့နေရာတွေကိုဖြေလျှော့ပေးရင်းနဲ့တစ်ဖက်ကလည်းအဲ့လက်နက်ကိုင်ဖွဲ့စည်းတွေကိုဘယ်လိုအပြင်ကြောင်းမလဲเนาะဘလို့ကျွန်တော်တို့ရဲ့ဒီတပေါင်းစည်းတဲ့ရှိတဲ့ပြည်တော်စုတက်မတော်တဲ့ကိုဘလို့ထည့်သွင်းမလဲဆိုတဲ့ဒိဋ္ဌတွေကိုနိုင်ငံရေးရအပေးယူလုပ်ပြီးတော့ဆွေးနွေးဖို့လိုတယ်အဲဆိုတော့ကျွန်တော်တို့ကလက်နက်ကိုင်တိုက်ပွဲချုပ်ငင်းရေးနဲ့ဒီဖက်ဒရယ်စနစ်ပြည်ပြင်ရေးကိုဖွဲ့စည်းပုံခြေကားမှုတွေပြင်ဆင်ရေးကိုကျွန်တော်ကတော့ဆက်ဆက်ထားကျင်တာပေါ့เนาะအဲဒီလိုစနစ်နဲ့သွားလို့ရှိရင်ပို့ပြီးတော့တိုင်းပြည်အတွက်ကောင်းလိမ့်မယ်လို့ကျွန်တော်ကမြင်တယ်ဒီနေ့တင်ထားတဲ့ဟာတွေကတော့အဲဒီကျွန်တော်တို့တမရတော်သားကိုယ်စားလှယ်တွေအစိုးရဒီအုပ်ချုပ်ရန်တရားကပြောင်းစုအစိုးရအုပ်ချုပ်ရန်တရားကအစိုးရအဖွဲ့ဝင်တွေနဲ့ညှိနှိုင်းတိုင်ပင်ပြီးတော့မှထည့်ထားတာမဟုတ်ဘူးဆိုရင်တော့အောင်မြင်မှုအလားအလာလည်းမရှိဘူး။နောက်ကျွန်တော်တို့အနေနဲ့ပြောမယ်ဆိုရင်လည်းမကြိုက်ဘူး။ဒါကသူကချုပ်ကန်မှုကိုပြန်ပြီးတော့တဲပြီးတော့ပြန်ထည့်ထားတာပဲဖြစ်တယ်။
ဟုတ်ကဲ့ခင်ဗျာဟိုကိုနေရောအမြင်ရောခင်ဗျာကျွန်တော်ဒီလွတ်တော်တွင်မှာဒီဖွဲ့စည်းပုံနဲ့ပတ်သက်လို့မပြေမလည်ဖြစ်ခဲ့တဲ့ကိစ္စတွေကဒီတိုင်းရင်းသားတွေနဲ့ဆွေးနွေးနေတဲ့ငင်းကြိုင်အလားအလာတွေမှာဘယ်လောက်ထိအကျိုးဆက်တွေရိုက်ခတ်မှုတွေရှိနိုင်လဲ
ကျွန်တော်အမြင်ကတော့ ဒီဟိုမှာကျောင်းသားတွေကိစ္စမှာဆိုလို့ရှိရင်လည်းနော်ဒီသဘောတူညီမှုတွေဆွေးနွေးမှုတွေလုပ်ခဲ့တာပဲဒါပေမဲ့လွတ်တော်တွေရောက်တဲ့အခါကျတော့ဒါအပြည့်ပြတ်သွားတယ်ဟောနော်အခုဆိုလို့ရှိရင်လည်းဒီဟိုတိုင်းသားတွေအများအားပြောနေတာကဒီ2015ခုကောက်ဝယ်တဲ့သူတို့ကဝင်ဖို့အတွက်အခြေအနေမပေးသေးဘူးအဲ့တော့နိုင်ငံရေးဆွေးနွေးပွဲပေါ်မှာရလာတဲ့ဥစ္စာတွေကိုနော်ဒီဒီဖွဲ့စည်းပုံမှာပြင်နိုင်ဖို့အတွက်ဒါလွတ်တော်နိုင်ဝင်သွားမှာဟိုလွတ်တော်ကနေလုပ်အောင်မှာဟိုဆိုတော့အဲ့လိုပြင်မှာဆွေးနွေးထားတဲ့ဥစ္စာတွေကိုလွတ်တော်တဲ့ရောက်တယ်ဆိုလို့ရှိရင်အကုန်ပြက်ဆိုတဲ့ဥစ္စာမျိုးဖြစ်တယ်ဆိုလို့ရှိရင်တော့အာမတ်ကံဆိုတာပမာလဲဆိုတာဖြစ်လာတာပေါ့တော့အဲ့တော့အဲ့နောက်ကြောင်းကိုပြန်စဉ်းစားရင်ဘာကြောင့်လဲလို့ပြောပြန်စဉ်းစားရင်ကျွန်တော်တို့ဟိုဒီဟိုအထူးသဖြင့် step နဲ့ပေါ့နော်ဒီနိုင်ငံရေးအမြင်နိုင်ငံရေးခံယူပုံချင်းကမတူဘူးနောက်တစ်ခုကဟိုသွားကျင်တဲ့ပုံစံသူတို့ကအမေဘေးစနစ်ဘုံဦးစီးချုပ်ကိုင်မှုကိုသွားကျင်တယ်ကျွန်တော်တို့ကဒီ centralization fair ကိုသွားကျင်တယ်ဆိုအဲ့လိုကြီးဖြစ်နေတယ်နောက်အဲ့ဒီဒါကိုဆွေးနွေးနေရတဲ့ setting ကဒီလွတ်တော်ဆိုတာကဒီ political dialogue setting မျိုးဖြစ်မနေဘူးတကယ်တမ်းပြောရင်အမြင်ဖလှယ်ခွင့်ရှိဖို့ပုံစံမျိုးမဟုတ်ဘဲနဲ့သူတို့ကိုဖြစ်ချင်တဲ့လူတွေကတင်ပြနေရတဲ့ပုံစံမျိုးဖြစ်နေတယ်ဆိုတော့အသွားအပြန်ဒီအပြန်လန်ဒီပလဲခွင့်ညီနိုင်ခွင့်ဆိုတဲ့ဥစ္စာမျိုးမဟုတ်ဘူးအဲ့တော့အပြန်မှညီနိုင်တာသမျှဟာဒီအလုံးလေလွတ်တော်ရဲ့ကြောင့်တက်တူဖြစ်တယ်ဆိုတော့တန်တရားဖြစ်စရာဒီလွတ်တော်ထဲမှာသွားတဲ့ဒီနိုင်ငံပြည်ပြောင်းလဲမှုဖွဲ့စည်းပုံပြောင်းလဲမှုကဖြစ်နိုင်ပါမလားဖြစ်ဖို့တွေပါတော့မလားဆိုတာမျိုးတန်တရားဖြစ်စရာဖြစ်တာလေအခုကိုပဲဒီ8500ခန့်တော့ +1 ဆိုတဲ့ဥစ္စာကြီးကစက်တီရှိနေတဲ့ခါကျတော့ပိုဆိုးသွားပြီပေါ့
ဒါပေါ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ဟိုပါဝင်မှုပြောထားတဲ့ပုံကိုလည်းကျွန်တော် line ပေါ်မှာလေး line ပေါ်မှာရောက်နေပါတယ်အရင်ဆုံးကတော့ဒီဟိုတန်းသားတက်ရောက်လည်းဖြစ်တယ်ဟိုကိုစောတာကပလေးဆွေးနွေးလို့ရပါတယ်ခင်ဗျအ
ာကျွန်တော်နာမည်စောတာကပလေးပ
ါဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ဟုတ်ကဲ့ကျွန်တော်အရင်ဆုံးခုနကဦးရေထွန်းပြောတဲ့ဟာလေးတခုကိုကျွန်တော်မေးခွန်းပြန်မေးချင်ပါတယ်ကျွန်တော်အနေနဲ့ကတော့စိတ်သဘောမတူပါဘူးဒီလွတ်တော်တဲမှာစစ်တပ်ကိုယ်စားလှယ်တွေကနေတာပို့ပြီးကျိုးချောင်းစီလျော်တယ်ဆိုတဲ့ဟာဟုတ်ပါဘလို့မျိုးစီလို့ရလဲဆိုတာကိုပြန်ပြီးတော့ရှင်းပြစီရှင်းပါတယ်ကျွန်တော် VOE ကတွင်တာကိုနားထောင်တော့သူတို့ပြောတာကျွန်တော်တော်တော်ကြိုးစောင့်စီလို့မရှိပါဘူးအဲ့ဒါကပထမတစ်ချက်ပါနောက်တစ်ချက်ကတော့ဒီဒီရင်ငင်ချင်သူသဖြင့်ဒီပမာမဟုတ်တဲ့တိုင်းသားလက်နက်ကန်တပ်ဖွဲ့နဲ့ငင်ချင်လို့ဖို့ကိစ္စဒီကိစ္စတကယ်ကိုအဟန်တာပါဘာဖြစ်လို့ဆိုတော့ဒီပမာတိုင်းသားမဟုတ်တဲ့တိုင်းသားတွေအစားတည်းကသူတို့ကပြောထားပြီးသားဒီ2008ဖွဲ့စည်းပုံရှိကဝုဒ်တွေကိုသူတို့လက်မခံဘူးအဲ့ကြောင့်သူတို့ပါတို့ဒီလွတ်တော်ပြန်နေခုသွားနေတာပေါ့နော်အဲ့တော့ဒီအချိန်မှာဒီဟာကို constitution ကိုပို့ပြီးတော့ democratic ဖြစ်အောင်မလုပ်နိုင်ခဲ့ဘူးဆိုတာကတော့ဒီစစ်တပ်ရဲ့ဆုံးရှုံးမှုတစ်ရက်ပါတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေယုံကြည်မှုကိုရဖို့သူခွင့်ရေးတစ်ခုကိုဆုံးရှုံးခဲ့တယ်ရှေ့လျှောက်မှာဒီလက်မှတ်ထိုးဖို့တပြည်လုံးလက်မှတ်ထိုးဖို့ဟာပို့ပြီးတော့ဒီကိစ္စအကြောင်းပို့ပြီးတော့ခက်ခဲသွားမယ်လို့ကျွန်တော်ထင်ပါတယ်နောက်ပြီးတော့စစ်တပ်ကတော့ဆက်ပြီးလွှမ်းမိုးဖို့ကြိုးစားမှာပါသူတို့နေ20စစ်တပ်အနေနဲ့အုပ်ချုပ်ခဲ့တယ်။9နှစ်ရတဆိုးရအနေနဲ့အုပ်ချုပ်တယ်။နောက်ထပ်9နှစ်ဆယ်စုနှစ်တစုပေါ့ဗျာ။ဆက်ပြီးတော့သူတို့ကလွှမ်းမိုးခြင်းနဲ့သူတို့ထိန်းချုပ်ခြင်းနဲ့သူတို့တိုက်ခါတွေကိုဆဲခြင်းနဲ့ဒီကိုကံကိစ္စဝါကိစ္စပါပြောသလိုပေါ့ဗျာ။သုံးသပ်ပြောသလိုတိုက်ခါဆဲခြင်းနဲ့အပိုင်းကအများများနေတယ်။သူတို့ငါတို့လည်းလုံနိုင်တာပဲ။အောင်စန်းစုကြည်ကဘာမှမလုပ်ဘဲဆိုရဟာ။ဆရာလူတွေကဘာမှမလုပ်ဆိုရဟာပေါ့နော်။ဒီတိုက်ခါဆဲခြင်းနဲ့ဟာနေလုံနေတဲ့ခါကျတော့လုံပြခြင်းနဲ့ပေါ့။နောက်သူတို့ဆယ်စုနှစ်တစုဆက်လွှမ်းမိုးပြီးတော့သူတို့လုံပြခြင်းတိုင်းရင်းသားညီညွတ်ရေးကိုလည်းငါတို့လုံနိုင်တယ်ဆိုရပုံစံမျိုးတမ်းပြီးတော့လည်းငါတို့လုံနိုင်တယ်ဆိုတဲ့ပုံစံမျိုးဒါနဲ့ပဲသူတို့ဆက်သွားနေတယ်ဆိုတော့ဆေးရှောက်မှာတော့အမျိုးသားရင်ကြားစီရေးငင်းငင်းရောက်ကတော့ဒီဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေကိုဒီလိုပြင်ဖို့ဆက်ပြီးတော့ညှင်းဆန်နေမယ်ဆိုရင်တော့အင်တန်ကိုခက်ခဲပါလိမ့်မယ
်ဟုတ်ကဲ့အဲဆက်စောဒီကိုစောတာကလေးမိကွန်းထုတ်သွားလို့ဥရထွန်းဟိုပြန်ပြီးတော့ဟိုဖြေချပေးပါလားသူမေးသွားတာတော့ဆက်စောဥရထွန်းရဲ့မှတ်ချက်ထဲမှာဒီစစ်တပ်ကကြိုးကြောင်းစီလို့ရယ်ဆိုပြီးတော့ပြောလို့ဆိုပြီးသူကရှင်းခိုင်းနေတယ်ဥရထွန
်းဟဲ့ဒီလိုပါဒီလိုကျွန်တော်ပြောတဲ့ကိစ္စကနည်းနည်းလောသွားလို့ကျွန်တော်တို့ဒီအဓိကအားဖြင့်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့ကျွန်တော်တို့ဒီကြိုးစားတဲ့စုအဖွဲ့ကတက်ခိုင်ဖွံ့ဖြိုးရေးပါတီပြောင်းလဲတက်ခိုင်ဖွံ့ဖြိုးရေးပါတီလို့ပြောနိုင်တာပေါ့လေအဲ့တော့တိုင်းရင်းသားဒီပြင်ကျင်တဲ့အဲဒီတက်ဆန်းချက်တွေကတော့ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဖက်ဒရယ်စနစ်ပုံမူပြည်ပြင်ရေးဘက်ကိုဦးတည်တဲ့တက်ဆန်းချက်တွေဖြစ်ပြီးတော့ဒီ NLD ကပြင်ပြင်တဲ့အဲကိစ္စတွေကတော့ကျွန်တော်တို့ဘာတကူစာလုံးလို့သမရရွေးချယ်ရေးနဲ့ပတ်သက်တဲ့ဒီစစ်ကသမတ်ချက်တွေကိုဖြုတ်ပစ်ချင်တာအပေါ်မူပြီးတော့ဒီမိုကရေစီတည်ထောင်တဲ့ဟာမျိုးရဲ့နောက်တစ်ခါ436လို့85ရာခိုင်နှုန်းကျော်
တွတ်တော်ကိုယ်ကလေးမဲထောက်ခံမဲရမဖွဲ့စည်းပုံခြေကဥပဒေပြင်နိုင်တယ်ဆိုတဲ့ဟာမျိုးကိုရေကောက်ကကိုယ်စလဲအားလုံးရဲ့သုံးပုံနှစ်ပုံမဲနဲ့ပြင်နိုင်တယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒါတွေကတော့ကျွန်တော်တို့ NLD ကပြင်ကျင်တဲ့အပိုင်းတွေဖြစ်ပြီးတော့အခုပြင်ထားတဲ့အခုပြဋ္ဌာန်းချက်တွေကတော့ပြည်ထိုင်ပြိုးပါတီကပြင်ကျင်တဲ့အပိုင်းတွေဖြစ်ပါတယ်အဲ့တော့ပြည်ထိုင်ပြိုးပါတီထဲမှာလည်းအစိုးရအဖွဲ့ကပြင်ကျင်တဲ့အပိုင်းတွေမဟုတ်ဘူးလို့ကျွန်တော်တို့နားလည်တယ်ဒါတွေကကျွန်တော်တို့အခုလက်ရှိလွှတ်တော်ထဲမှာဒီရှိနေတဲ့ပုံပုံများပေါ့နော်ဟိုနာမည်နဲ့တတိယပြောရလို့ရှင်တော့ဥရှင်မန်းလို့ကပြင်ကျင်တဲ့အပြင်ဆင်ချက်တွေပေါ့နော်ပြင်လို့ရအပိုင်းတွေပေါ့အဲ့ဒီမှာအဓိကဘာကိုကျွန်တော်ထောက်ပြချင်တာလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ပြည်တော်စုအဆင့်မှာအခုဒီရှိနေတဲ့ပုံစံကသမရစနစ်ပုံစံဖြစ်ပါတယ်အဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့အခြေခံမူများဆိုတဲ့ဥစ္စာကကျွန်တော်တို့ရဲ့ဒီသမရစနစ်ကိုအုပ်ချုပ်ရေးအာဏာဥပဒေပြေးအာဏာနဲ့တရားစီရင်ရေးအာဏာမန္တန်ကြီးသုံးခုကိုအပြန်အလှန်ချိန်ချောင်းတဲ့စနစ်နဲ့ကျွန်တော်တို့ဒီသမရစနစ်နဲ့တွဲမယ်ဆိုတဲ့ဟာကိုသူကဒီပုံစံချထားတာဖြစ်ပါတယ်ဆိုလိုတာကပါလီမန်စနစ်နဲ့တွဲမှာမဟုတ်ဘူးပါလီမန်စနစ်ဆိုတာကတော့အနိုင်ရတဲ့ပါတီကအစိုးရဖွဲ့ပြီးလွတ်တော်ထဲမှာပဲလာထိုင်အဲဒီကအစိုးရဖွဲ့ရပဲဥပဒေတွေပြုမယ်ပြီးရင်သူအားပဲအုပ်ချုပ်တဲ့ဟာကိုလုပ်မယ်အဲ့တော့ဒီအုပ်ချုပ်တဲ့လူနဲ့ဥပဒေပြုတဲ့အဖွဲ့ကတစ်ဖက်တည်းပဲဖြစ်ပါတယ်သူတို့ပဲဥပဒေပြုမယ်သူတို့ပဲအုပ်ချုပ်မယ
်ဟုတ်ကဲ့
ဒီအခုချထားတဲ့ပုံစံကသမရစနစ်ဖြစ်ပြီးတော့သမရဟာပြည်ကြားကျွန်တော်တို့လွတ်တော်ထဲမှာလာမထိုင်ရပဲနဲ့ပြည်သားသူရဲ့အုပ်ချုပ်ရေးရန်ရဲနဲ့ပြည်သားနေရပြီးတဲ့အခါကျတော့တွတ်တော်ကနေပြီးတော့ဒီပြတ်ထန်းထားတဲ့ဥပဒေတွေနဲ့အညီသမရအုပ်ချုပ်ရတာဖြစ်ပါတယ်အဲ့လိုဖြစ်တော့အမေရိကန်မှာဆိုလို့ရှိရင်ဒီအုပ်ချုပ်ရေးရန်ရဲနဲ့ဥပဒေပြည်ရန်ရဲအပြန်အလှန်ချိန်ချောင်းမှုအားကောင်းအောင်သမရကိုပြည်သူလူထုကဓာတ်ရဲရွေးကောက်တင်မြှောက်ပြီးတဲ့အခါကျတော့တွတ်တော်ကိုလည်းတွတ်တော်ရွေးကောက်ပွဲတွေကပြည်သားလုပ်ပါတယ်အဲ့တော့ကျွန်တော်တို့ကဒီသမရနဲ့လွတ်တော်
များတော့ဆရာဦးရွှေကျွန်တော်ဟာဆက်ဆွင်းနေခြင်းနဲ့ကျွန်တော်တို့ကျန်တဲ့လူကျန်တဲ့လူတွေလည်းကျွန်တော်နဲ့အလှည့်ပေးခြင်းလို့လေဦးရွှေကျွန်တော်အဲ့ဒီကိစ္စကြီးပြီးဆက်
ခဏလေးခဏလေးကျွန်တော်ပြောချင်တဲ့ဥစ္စာပြပါတော့မယ်အဲ့တော့ဆိုလိုချင်တာကအခုတမတော်သားတွေကဒီဟာကိုညင်းတဲ့အခါမှာအရိကအခြေခံမူတွေနဲ့မပြင်းပဲနဲ့ဘာဖြစ်လို့ဒီပါလီမန်စနစ်နဲ့တူအောင်ဟိုလွတ်တော်ဟိုကျွန်တော်တမရတွေဟိုဝင်ကြီးတွေကိုဘာလို့လွတ်တော်လဲပြန်ထိုင်ခိုင်းရတာလဲဥစ္စာမှားနေပြီဆိုပြီးတော့သူကထောက်ပြတာဖြစ်ပါတယ်အဲ့လိုဆိုတဲ့အခါကျတော့အခုပြင်တဲ့လူတွေကလည်းမှန်တယ်သူကအခြေခံမူတွေကိုမပြင်မဲနဲ့အဲ့ဒီတမရကိုရုပ်ောက်ခံနေရဖြစ်စေခြင်းနဲ့ဝင်ကြီးတွေကိုရုပ်ောက်ခံနေရဖြစ်စေခြင်းနဲ့ပြီးတော့လွတ်တော်တွေကိုပြန်ထိုင်ခိုင်းတာတယ်အဲ့တော့တနည်းကိုမပြင်မဲနဲ့သူကဒီလိုလုံးဖွေးထားတဲ့အတွက်ကြောင့်ရောသွေးမှုတွေဖြစ်ပြီးတဲ့အခါကျတော့ဒီသူပြောတဲ့အကျိုးအကြောင်းရကြတယ်ရမစီလျော်ဘူးဖြစ်နေတာဒါကိုကျွန်တော်ပြောတာဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာဆွေးနွေးပွဲအတွက်ဟိုပါဝင်မှုကျွန်တော်တို့လမ်းမြအကြောင်းကြားထားပြီးဆက်သွယ်ထားတဲ့လူတွေလည်းရှိနေပါတယ်ကျွန်တော်ပထမဆုံးကတော့မူတော်ကဥဥတ္တရပါအရှင်ဥဥတ္တရဆွေးနွေးလို့ရပါတယ်ခင်ဗျာအာကျွန်တော်ဖုန်းလိုင်းကျသွားပါတယ်အဲ့တော့အခုကျွန်တော်တို့ဥသိန်းဆွေရှိနေပါတယ်ပကံညာဦးကဥသိန်းဆွေပါဥသိန်းဆွေဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်ကြားပါတယ်ခင်ဗျာအဲ့တော့ကျွန်တော်ပြောလို့တာကဒီဥပဒေကိုပြင်ဆင်မှုဆိုတာကဒီအစိုးရတွေကဘယ်နှဦးတွေတို့ဘယ်ပုဂ္ဂိုလ်တွေတို့အစိုးရဆိုတာဘယ်လူပုဂ္ဂိုလ်တွေတို့ပြည်သူအကျိုးကိုတကယ်စေတနာပါပါနဲ့လုံးနဲ့ပုဂ္ဂိုလ်မျိုးတွေသာရှင်ဥပဒေကိုအောင်ရက်တင်ပါလေစေတနာမပါတဲ့လူတွေပြောဆိုနေလို့တော့တန်းကြည့်ကြွယ်အလုံးမကမ်းမှကိုရင်းလေးစရာပါဒီပုံမာကြီးကလည်းပဲဒီပုံမာကဆိုးတာတဲ့ပုံမာကြီးကိုတတ်မှတ်တဲ့ပုဂ္ဂိုလ်ကြီးကိုဆိုးနေတာ
ဟုတ်ကဲ့ပ
ါလူတို့အတွက်ကိုဒီသူများတို့ကိုရှေ့ရှုပြီးတော့မေတ္တာတရားစစ်ထားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူတို့ကအလုံးမကမ်းမှလိုက်လိုက်လေလေဝမ်းမန်းတာတန်းတန်းတာတာလူပြင်းနေတာခုတော့တပီလုံးကိုတောင်သူတွေရောလုံသမားတွေရောဒုက္ခရောက်နေကြဗျာ
ဟုတ်ကဲ့ပါဦးသိန်းစွေကျေးဇူးတင်ပါတယ်
အဲ့တော့ဒီလောက်ဒုက္ခရောက်နေတာကိုသိပြီးကြီးနဲ့ဒီဥပဒေကြီးကပုံမာတွေလွှဲချအမှန်တော့ပုံမာတွေနဲ့မဆိုင်ဘူးလူတွေနဲ့
ဟုတ်ကဲ့ဦးသိန်းစွေကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီမှာစီစဉ်ရတဲ့အချိန်အများကြီးမရတဲ့အတွက် ကျွန်တော်တို့ပေးစာတွေလည်းပို့ထားတော်တော်များရှိနေတော့ကျွန်တော်ပေးစာတွေကိုအချင်းချင်းမဲ့ပေါ်ပြခြင်းပါတယ်ဟိုဒီဥစိမ့်မောင်မေတီလာပေးပို့ထားတဲ့စာရှိရဲ့နောက်မောင်ဝင်းဟန်အင်္ဂလိပ်ဆိုပြီးတော့ပေါ်ပြထားတယ်နောက်ဦးသန်းထေးအွန်လိုင်းဆိုပြီးတော့လည်းကျွန်တော်တို့ရေးထားပါတယ်သူတို့ပေးထားတဲ့စာရဲ့နည်းနည်းရှိတော့ကျွန်တော်ဒီမှာပဲအချင်းချင်းကျွန်တော်ဟိုကိုကကြီးပြောခြင်းပါတယ်သူတို့အဓိကပြောသွားတဲ့ကိစ္စတွေကတော့ဒီဖွဲ့စည်းပုံပြင်ဆင်ကြိုးပမ်းမှုတွေမှာဒါကဘယ်သူကဒီမိုကရေစီလမ်းကြောင်းသွားနေဘယ်သူကမသွားဘူးဆိုတော့အထင်ရှားပြသနေရဲဆိုတဲ့သဘောထားတွေပါပါတယ်နောက်တစ်ခုကလည်းဒီလိုဖြစ်တဲ့အတွက်တကယ်တကယ်ကြရင်နောက်ဆုံး NLD အနေနဲ့လှုပ်တင်တာနောက်ပြီးလူလူအနေနဲ့လှုပ်တင်တာတွေသူတို့တချို့ကထောက်ပြထားတာရှိပါတယ်ဒါကတော့ရွေးကောက်ပွဲမှာဘယ်သူ့ကိုမဲပေးရမလဲဆိုတော့လည်းဒါပိုရှင်းတယ်အဲ့တော့မဲပေးတဲ့သူကိုမဲပေးကြပါဆိုပြီးသူတို့ကဒါမျိုးတွေပြောထားတယ်လည်းရှိပါတယ်ဆိုတော့အခုလိုမျိုးပေါ့လေ NLD ကိုပဲပုံပြီးမဲပေးဖို့ဆိုပြီးတော့ဟိုသဘောထားတွေပြောလာကြတယ်ဆိုတော့ဒါမျိုးတွေဖြစ်လာရင်အခြေခံဥပဒေမပြောင်းနိုင်ပေမဲ့ဒီမိုကရေစီအင်အားစုတွေကပို့ပြီးတော့ရွေးကောက်ပွဲမှာထောက်ခံမှုတွေအသာရလာမယ်ရွေးကောက်ပွဲမှာလည်းမဲပြတ်တဲ့နိုင်လာခဲ့မယ်ဆိုလို့ရှိရင်ရောရွေးကောက်ပွဲလွန်ကာလမှာနိုင်ငံရေးပြဿနာတွေနိုင်ငံရေးအခြေတဲတွေကိုဥတီလာနိုင်တဲ့အခြေအနေမျိုးတွေပေါ်မလာနိုင်ဘူးလားဒေါက်တာနိုင်အောင်အမြင်ပြောပါဦးခင်ဗျာ
ကျွန်တော်ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လောက်ဖြစ်မယ်ဆိုတဲ့ကိစ္စကကျွန်တော်ဟိုသေချာတော့ပြောနိုင်မှာပါကြာမန်းဆာချက်ပေါ့ဆိုဟိုမန်းဆာချက်တစ်ခုကတော့ဒီလွတ်တော်ထဲမှာတော့ဟိုပေချာဘုတ်တစ်ခုကလွတ်တော်ထဲမှာဒီ25ကန်တော်တက်မော်လာရထိုင်နေဦးမှာပဲဟိုဖွဲ့စည်းပုံက85 plus 1မှာပြင်လို့ရမယ်ဆိုတော့ရွေးကောက်ခံရတဲ့သူအများစုက85ရာခိုင်နှုန်းကတပန်နဲ့ထွက်အောင်တော့ပြင်လို့မရဘူးအဲ့ဒါတစ်ခုပေါ့နောက်တစ်ခုကဒီလာမယ့်ရွေးကောက်ပွဲမှာဟိုဒီ NLD ဆိုလို့ရှိရင်လည်းဒါနိုင်မှုရှိပါတယ်။ဒါပေမဲ့အဲ့လိုပဲတိုင်းသားပါတီလည်းနိုင်မှုရှိပါတယ်။ဒီချက်ဖို့ပါတီဆိုလို့ရှိရင်လည်းသူ့အတိုင်းဒါအထက်လျောက်နိုင်မှာပေါ့ဗျာ။ဆိုတော့အဲ့တော့လွတ်တော်ကျွန်တော်စိတ်ထဲမှာစဉ်းစားဟိုကြည့်မိနေတာတကယ်လို့များဟလာဟိုအလုံးကလွတ်တော်ရဲ့ဒီအနေအထားကိုတိုင်းသားပဲ၄ဘုံ၃ဘုံအဲ့ဒါချက်ပုတ်ကလည်း၄ဘုံ၃ဘုံ NLD ပါဝင် Democratic Alliance ပဲ၄ဘုံ၃ဘုံစစ်တပ်ကလည်းလေးဘုံတဘုံဆိုလို့ရှိရင်ဒီခင်းချင်းကြီးနဲ့ကောကျွန်တော်လိုချင်တဲ့အစိုးရဖွဲ့လားပြည်ရင်ပြောင်းလဲရေးတွေ
ခွ
ဲစည်းပုံပြောင်းလဲရေးတွေလှုပ်လို့ရောဖြစ်နိုင်သလားအလုံး85ကနေတော့ဒီများညီတော်မှာ plus 1စစ်တပ်ကထွက်လာနိုင်သလားဆိုတဲ့ကိစ္စကိုကျွန်တော်နေနေတော့ဒီစိုးရိမ်နေတာပေါ့လေ
ဟုတ်ကဲ့ကျွန်တော်ကျွန်တော်အချိန်နဲ့တလောက်ပဲရတဲ့အတွက်အခုလိုဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးတဲ့သူတွေအတန်ဖိုင်တွေပို့ထားတဲ့လူတွေ email တွေပို့ထားတဲ့လူတွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ထလို့ဒီမှာကွန်ပျူတာနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA American အသံရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုတော့ VOA အင်ကာနဲ့ညပိုင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်တော့ခင်မျိုးသက်ကပြောပြပေးပါအောင်ရှင်
အီရန်နျူကလ িয়ার အရေးပြည့်ပြည့်စုံတဲ့သဘောတူညီချက်ချက်အောင်မူလသတ်မှတ်ထားတဲ့အချိန်ဖြစ်တဲ့ဒီကနေ့အင်ကာနေ့မှာပဲအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ရဲ့ဆွေးနွေးပွဲတွေပြန်ပြီးတက်ဖို့အတွက်အီရန်နိုင်ငံချိုင်းဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်ဖာအော်စတြီးယားနိုင်ငံဗီယက်နမ်မြို့ကိုပြန်ရောက်သွားပါပြီ။ပြန်ရောက်လာတဲ့ဝန်ကြီးဇရစ်ဖာအမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးမှာတော့ဆွေးနွေးမှုတွေကိုကောင်းကောင်းလုပ်နိုင်ခဲ့ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုပေးစရာရှိနေတဲ့အကြွေဒေါ်လာသန်းပေါင်း1800ကိုပြန်ပြီးမဆက်နိုင်တော့ဘဲတရားဝင်ဒေဝါလီခံရမယ်ဖြစ်တဲ့ရင်ဆိုင်နေရတဲ့ Greek နိုင်ငံမှာဒီကနေ့လဲဘဏ်တွေကိုဆက်ပြီးပိတ်ထားပါတယ်။တိုင်းပြည်ရဲ့စီးပွားရေးအလားအလာတွေမရေမရာဖြစ်နေချိန်မှာပဲ ATM ငွေထုတ်ဆက်တွေမှာပတ်စံထုတ်နိုင်တဲ့ဘဏ်ကတ်တွေမရှိကြတဲ့ပင်စင်စားတွေတပတ်စာရက်တည်နိုင်အောင်ငွေထုတ်နိုင်မှုအတွက်ကိုတော့နိုင်ငံတဝန်းကဘဏ်ကွဲပေါင်း1000လောက်ကိုပြန်ပြီးဖွင့်ပေးမယ်လို့ဒီကနေ့အစောပိုင်းမှာပဲ Greek ဘဏ်ဒါရေးကြီးကကြေညာခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းပေါ်ကလူနေရပ်ကွက်တစ်ခုမှာစစ်ဖက်တည်ယူပို့ဆောင်ရင်ရင်ဒဇင်ပြတ်ကျခဲ့တဲ့အတွက်လူ49ဦးတည်းမင်းတေဆုံးသွားတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာအစိုးရကိုအကြီးညိုပြစ်အောင်လှုံ့ဆော်မှုဆွဆွဲခြင်းနဲ့ဖမ်းဆီးခံရတဲ့ဒီမိုကရေစီရေးလှုပ်ရှားသူចောင်းသား၁၄ရက်ကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂနဲ့ EU ဥရောပသမဂ္ဂရုံးခွဲတို့ကဒီကနေ့တောင်းဆိုပါတယ်
ဒရင်ချင်းချုပ်ကိုတော့ခင်မျိုးတက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမခင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်။ကျမနန်းလပိုင်ပါ။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.